Welcome to the Voice of America in Burmese.
မင်္ဂလာနေ့ဖြစ်ကြပါသည်ခင်ဗျ VOA American တိုင်းရဲ့2019ခုနှစ်မေလ4ရက်ကြာသပတေးနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:20အထိလိုင်းလိုမီတာ2425 3251တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရဲ့ကက်သလစ်ခရစ်ယာန်ဂိုင်းတော်ဗာတီကန်တို့ကြားတတ်မှန်ဆက်ဆံတွေပြည့်ဝထားရှိသွားဖို့သဘောတူလိုက်ပါတယ်အမေရိကန်မြေသားလူညဝင်းမှာထိတ်တန့်ဦးစားပေးကိစ္စတွေဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့မစ်ဆိုင်းဒေါ်အန်ရဲ့ဖြစ်ရှင်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့ဝါရှင်တန် DC မှာတွေ့ဆုံမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်ရီတန်စင်နဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာအီတလီနိုင်ငံကိုရောက်ရှိနေတဲ့ဒေါ်ဆန်းစစ်ကြီးဟာအီတလီဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတွေနဲ့ရခိုင်အရေးလက်နက်ကန်ညဉ့်ဉန်ရီပဋိပက္ခကိစ္စတွေအဓိကဆွေးနွေးခဲ့ပါတယ
်။နာမည်တခုနေနေတာသူတို့ကပေါ့လေလူခွင့်ရေပေါ့လေဒီကလူရလာလူခွင့်ရေလူခွင့်ရေဆိုတော့ဘယ်သူပဲဖြစ်ဖြစ်ဟိုမဲမဲဖြူဖြူအလားလူရလို့ဖြစ်လာလို့ရှိရင်အဲ့ဒါမှအိုးမရှိအိမ်ဝကြီ
းဒီအကြောင်းကိုသတင်းတွေပြီးတင်ဆက်သွားမှာဖြစ်တယ်လို့ NCA လက်မှတ်ထိုးထားတဲ့လက်နက်ကန်တိုင်းသားအဖွဲ့တချို့27ပင်လုံကိုတည်ရေးမတည်ရေးမတိကျဖြစ်နေရတာဘာကြောင့်လဲလေကျွန်းလူတက်မှုအတွက်ဆွဆွဲတည်တံပေးခံရတဲ့မြန်မာနှစ်ဦးပြန်လှုပ်ပေးဖို့ဘယ်သူကတောင်းဆိုလိုက်တယ်လဲဆိုတာနဲ့မြမခီးသွွားလုပ်ငန်းပိုကောင်းအောင်ဘာတွေလုပ်သင့်တယ်လဲဆိုတဲ့ဆွေးနွေးချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အီတန့်စင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံရဲ့ကက်သလစ်ခရစ်ယာန်ဂိုင်းတော်ဗာတီကန်တို့ကြားတတ်မှန်ဆက်ဆံပြည့်ဝထားရှိသွားဖို့သဘောတူလိုက်ကြပါတယ်မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာဆုကြီးနဲ့ပိုယမ်မင်းကြီးဖရန်စစ်တို့ဗာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတိုးမြင့်မဲ့အစီအစဉ်ကိုကြီးညာလိုက်တာပါအရင်ကထိုင်းနိုင်ငံချီဆိုင်ဗာတီကန်ကွန်ဆယ်ကတစ်ဆင့်မြန်မာနိုင်ငံနဲ့ဆက်ဆံနေရကနေအခုကရန်ကုန်မြို့မှာဗာတီကန်ကျောင်းတော်ရဲ့တန်ယုံဖွင့်လှစ်ပြီးတိုက်ရိုက်ဆက်သွယ်မှာဖြစ်ပါတယ်ဥရောပခီးစဉ်တစ်စီပိုင်းဖြစ်အီတလီနိုင်ငံမှာရောက်နေတဲ့ဒေါက်ဆာဆုကြီးကိုပိုယမ်မင်းကြီးဖရန်စစ်ကဂုဏ်သုဆောင်ကျေးဇူးစုလဲကြီးမြင့်ခဲ့တာပါတွေ့ဆုံပြောဆိုမှုအသေးစိတ်ကိုတော့ထုတ်ပြန်တာမျိုးမရှိပါဘူးပိုယမ်မင်းကြီးကတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဒီနေ့ဆက်မိုက်မှာဝေဖန်ပြောဆိုခဲ့ဥပါရတယ်။အီတလီနိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်ဒီကနေ့မှာတော့ဝန်ကြီးချုပ်ပေါ်လိုချန်တီလူနီပါဝင်အစိုးရတာဝန်ရှိသူတွေနဲ့လည်းတောင်းဆက်ဆွကြည့်တွေ့ဆုံခဲ့တာပါ။မနေ့ကလည်းနိုင်ငံခြားရေးဝန်ကြီးအန်ချယ်လီနိုအယ်ဖာနိုပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးနိုင်ငံခြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးမြန်မာနိုင်ငံဒီမိုကရေစီညီညွတ်ရေးနဲ့အမျိုးသားပြည်နယ်သိမ်းရေးလုပ်ငန်းစဉ်တွေမှာအီတလီကပံ့ပိုးမဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ဒီလိုခီးစဉ်မတိုင်ခင်မှာတော့ဒေါ်ဆာဆုကြီးဟာဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့ကိုသွားခဲ့ပြီးဥရောပသမ္မတ EU တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ပြီးမှတော့ဥရောပ၃နိုင်ငံခီးစဉ်နောက်ဆုံးဖြစ်တဲ့ဗြိတိန်နိုင်ငံကိုဒေါ်ဆာဆုကြီးခီးစဉ်မှာဖြစ်ပါတယ်
။အမေရိကန်မျိုးသားလုံခြုံရေးထိတ်တန့်ဦးစားပေးဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒုံးကျည်ချင်းချောက်မှုအန္တရာယ်ကိုဖြေရှင်းနိုင်ဖို့အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အာဆီယံဖွဲ့ဝင်၁၀နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကိုဝါရှင်တန် DC ကိုခေါ်ယူပြီးတော့ဒီနေ့ကြာသပတေးနေ့ကြာရင်တွေ့ဆုံဆွေးနွေးကြမှာပါ။အခြေတောင်အာရှနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမာရေးအဆက်အသွယ်တွေဖြတ်တောက်ဖို့အမေရိကန်ဆိုရကတိုက်တွန်းမှာဖြစ်ကြောင်းနိုင်ငံခြားရေးဌာနအကြီးအကဲရာရှိတဦးက VOA ကိုပြောပြပါတယ်။မြောက်ကိုရီးယားရဲ့တရားမဝင်လုပ်ဆောင်မှုတွေကိုကြားဝင်နှောက်ယှက်ဖို့စုံစမ်းစစ်ဆေးမှုတွေတိုးလုပ်တာနဲ့ပတ်သက်ပြီးအောင်မြင်မှုတချို့တွေ့ရချိန်မှာပဲလုံဆရာတွေအများကြီးရှိနေသေးတယ်လို့နောက်ရရှိသူကပြောပါရယ်။အမေရိကန်ဆိုရဟာလုံခြုံရေးဆိုင်ရာကိစ္စရဲ့အများပြားအတွက်အာဆီယံနဲ့ပူးတွဲဆောင်ရွက်မှုကိုပြန်လည်ခိုင်မာအောင်လုပ်ဆောင်မယ်လို့လည်းပြောကြားခဲ့ပါရယ်။ဝန်ကြီးတီလဆာဟာကြာသပတေးနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနမှာအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပမှာပါ။ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုစားအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတက်ရောက်မှာဖြစ်ပါတယ်
တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ဆက်ရှိတိကျနိုင်စွမ်းကိုမဆန့်တတ်ဖို့တရုတ်စိုးရိုင်းမီဒီယာရဲ့ပြောဆိုချက်တွေကိုရည်ညွှန်းပြီးရှက်ရှက်ပါပါမြောက်ကိုရီးယားကတရုတ်နိုင်ငံကိုတိုက်ရိုက်ဝေဖန်လိုက်ပါရဲ့နိုင်ငံခြားဆက်ဆံရေးရဲ့အဓိကမန်တိုင်တွေကိုချိုးဖျက်တဲ့အစဉ်ချင်းမဲ့လုပ်ရတဲ့ကြောင့်ကြုံလာမယ်ကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုတရုတ်နိုင်ငံကပို့ပြီးနားလည်သဘောပေါက်တယ်လို့ကိုရီးယားပို့သွင်းစဉ် KCN ရဲ့သဘောထားထင်မြင်ချက်ဆောင်ပါမှမနေ့ကဖော်ပြလိုက်တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဆက်လုပ်ဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုရဘောင်ကျော်ရဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားရဲ့အခွင့်အရေးကိုချိုးဖောက်ရောက်ကြောင်းလည်းဖော်ပြထားပါတယ် ရုပ်ကွန်မြူနီပါတီအားပေါ် Global Times သတင်းစာကတော့နျူကလ িয়ার စီစဉ်တဲ့ပတ်သက်ရင်မြောက်ကိုရီးယားရဲ့စဉ်းစားပုံစဉ်းစားနည်းဟာလွဲမနေတယ်လို့ဒီကနေ့ပဲရေးသားခဲ့တာပါ။ကျောင်းနိုင်ငံအနေနဲ့နေဆက်တီသားမှာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ညှဉ်းနှုံးမှုခံနိုင်မှုလို့လည်းဖော်ပြထားပါတယ်။ဒီသတင်းမှာနျူကလ িয়ার စစ်ပွဲကြည့်အောင်အမေရိကန်ကတုံ့ပြန်နေတယ်ဆိုပြီးမြောက်ကိုရီးယားကဒီသတင်းပတ်သက်ဝေဖန်ခဲ့ပြီးနောက်မှာပဲတရုတ်စုကတော့မြောက်ကိုရီးယားရဲ့ပဋိထိန်တက်တုံးနဲ့နျူကလ িয়ার စီစဉ်တဲ့ကြောင့်ထိတ်ထိတ်ရင်ဆိုင်မှုတွေကြုံနေရတာတွေကိုထင်းထင်းထင်းလုပ်ဖို့တိုက်တွန်းထားပါတယ်။
ဆီးရီးယားနိုင်ငံမှာဘေးကင်းလုံခြုံတဲ့ဇုံနယ်မြေလေးကိုတက်မှတ်ရေးတူရကီရုရှားနဲ့အီရန်နိုင်ငံတို့ကြားဒီကနေ့မှသဘောတူညီချက်ရရှိခဲ့ပါတယ်။ကာဇစ်စတန်နိုင်ငံအာစတနာမြို့တော်ကငင်းချင်းညီလာခံအတွင်းဆီးရီးယားအစိုးရရဲ့မဟာမိတ်သုံးနိုင်ငံကကိုယ်စားလှယ်အဖွဲ့တွေရဲ့ကြီးကဲတွေသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တချို့ကတော့ကန့်ကွက်တဲ့အနေနဲ့အော်ဟစ်ပြီးတော့အစည်းအဝေးကနေထွက်ခွာသွားခဲ့ကြပါတယ်။သဘောတူညီချက်အရဆီးရီးယားတောင်ပိုင်းမြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာဘေးကင်းလုံခြုံတဲ့ဇုံနယ်မြေလေးခုသတ်မှတ်သွားမှာပါ။ဒါမှမဟုတ်လုံခြုံတဲ့ဒေသတွေအဖြစ်သတ်မှတ်ထားတဲ့နေရာတွေမှာငင်းချင်းရအောင်ဘယ်လိုဆက်လုပ်ရမလဲဆိုတာကိုတော့အသေးစိတ်မသိရသေးပါဘူး။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့ကတော့ဘေးကင်းလုံခြုံတဲ့ဇုံနယ်မြေတွေဟာပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရည်အတွက်ပူးပေါင်းဆောင်ရွက်ရမှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းကိုပြောဆိုခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာအစောဆုံးဒီလထဲမှာဆန္ဒဆွေးနွေးပွဲတွေကျင်းပတဲ့အခါမှာဘေးကင်းတဲ့ဇုံနယ်မြေတပြက်တမှန်ရေးကိစ္စကိုဆက်လက်ဆွေးနွေးနိုင်ဖို့မျှော်လင့်ကြောင်းကိုရုရှားနိုင်ငံသားရေးဝန်ကြီးကဖင်လန်နိုင်ငံသားရေးဝန်ကြီးတီမိုဆိုအီနီနဲ့တွေ့ဆုံဆွေးနွေးပြီးမှပြောဆိုခဲ့ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဆိုင်းထိုမီတာ24 kHz 1239ဆိုင်းထိုမီတာ25 kHz 11965ဆိုင်းထိုမီတာ32 kHz 9323ဆိုင်းထိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်အစုမှာအိုဘားမာကဲလို့လူသိများတဲ့အဖိုးနှုံးချူသားတဲ့ကျန်းမာရေးဆက်ရှောက်မှုအစီအစဉ်ကိုပြပြပြီးအစားထုတ်မဲ့ဥပဒေချမ်းတစ်ချက်ကိုဒီကနေ့အောက်လတော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။မလာတယ်မှာတော့ကအလားတူမဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပေမဲ့ဒီချိန်မှာတော့အထက်နဲ့အောက်လွတ်တော်နေရာဆုံးမှာလူများစုဖြစ်ထိန်းချုပ်ထားတဲ့ Republican ကိုယ်စားလှယ်တွေကလို့တဲ့ထောက်ခံမှုအလုံလောက်ရမယ်လို့ယုံကြည်ထားတဲ့အကြောင်းအောက်လတော်လူနည်းစုခေါင်းဆောင်အောက်လွတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကာတီကပြောပါရယ်ဒမတ်ဒေါ်နယ်ထရန့်ပါဝင် Republican ခေါင်းဆောင်တွေကတော့ကျန်းမာရေးဆက်ရှောက်မှုဥပဒေအစ်စ်ကိုပါတီတွင်းကထောက်ခံမှုရဖို့ရပောင်းများစွာကြိုးစားနေကြတာပါကျန်းမာရေးဆက်ရှောက်မှုဥပဒေချမ်းမှာပြည်စင်မှုတွေနဲ့ပတ်သက်လို့ဒမတ်အင်ဂျီရိုနဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မနေ့ကတော့ Republican ပါတီကအလဲအလက်သဘောထားရှိသူတွေဖြစ်တင်ရှားတဲ့အောက်လွတ်တော်မှနှူးဖြစ်သူ Fred Upton နဲ့ Billy Long တို့ကထောက်ခံမယ်အကြောင်းပြောဆိုခဲ့ကြပါရယ်
ဒီကနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီမှလုံးမယ်တကယ်ပဲဆွေးနွေးပွဲတစ်ခုမှာ American Federal ဆိုရစုံစမ်းစစ်ဆေးရေးဘယူရို FBI အကြီးအကဲ James Comey ဒီကနေ့မှာတက်တည်ထွက်ဆိုဖို့ရှိပါတယ်။မနေ့ဘဒူးနေ့တုန်းကအထက်လွှတ်တော်တရားရေးကော်မတီကိုပြောဆိုခဲ့တာမှာတော့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရအောင်များ FBI ရဲ့လှုပ်ဆောင်မှုတွေကအကျိုးသက်ရောက်စေခဲ့သလားဆိုတာမျိုးကိုစဉ်းစားမိချိန်မှာသူအတော်ကြီးစိတ်မသက်သာဖြစ်ရတယ်လို့ Mr. Comeyပြောသွားပါတယ်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်တဲ့ဟီလရီကလင်တန်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေပြန်လည်လှုပ်ဆောင်နေတဲ့အကြောင်းရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းလုံးမှာမစ္စတာကိုမီကပြောဆိုလိုက်တာပါသူရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့မစ္စတာကိုမီကတော့ရွေးကောက်ပွဲမှာမစ္စတာထရမ့်ကမစ္စစ်ကလင်တန်ကိုအနိုင်ရကောင်းရဲ့ဆိုပြီးတော့လှုပ်ခဲတာမဟုတ်ဘူးလို့ပြောဆိုသွားပါတယ်
ဤနိုင်ငံမြောက်ပိုင်းမှာမနေ့တုန်းကကြောင်မီးသွေးလင်းပောက်ကွဲမှုကြောင့်လူ35ယောက်ထဏ်မင်းနဲ့သေဆုံးပြီးအများအပြားထဏ်ရရရှိခဲ့ကြောင်းအစိုးရပိုင်းတင်းကဖော်ပြပါရယ်ကိုလက်စတန်ဒေတာကပောက်ကွဲမှုဖြစ်ရာအရမှာအရေးပေါ်ကစေးလုပ်ငန်းတွေဒီကနေ့ထိဆက်လက်လွတ်ဆောင်နေတယ်လို့ဆိုပေမဲ့ကြောင်မီးသွေးလင်းထဲမှာလူဘလောက်ထိပိတ်မိနေတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒီနေ့မှာတော့လူပေါင်းတရာစင်လောက်ကနေ80လောက်ထိရှိနေတယ်လို့လည်းဖော်ပြနေကြတာပါ။ကြောင်မီးသွေးလေးနဲ့ကိုမှုတ်သွင်းပေးတဲ့အောက်ဆီဂျင်တွေပိတ်မိနေတဲ့သူတွေထင်ရောက်လိမ့်မယ်လို့မျှော်လင့်နေကြောင်းလည်းဂိုလက်စတန်ဒီတာကလာချန်နီကေဆေးအဖွဲ့ကြီးကဟူစိန်မိုအာမာဒီကပြောဆိုခဲ့ပါတယ်။ကြောင်မီးသွေးလေးနဲ့ပိတ်မိနေသူတွေကိုကေဆေးကိုသွားတဲ့သူတွေကတောင်းဝေရှူမိလို့အနည်းဆုံး25ယောက်ကိုလည်းဆေးရုံတွေကုသပေးရတဲ့အကြောင်းဂိုလက်စတန်ဒီတာအရေးပေါ်ကေဆေးစီမံခန့်ခွဲမှုဌာနလက်ထောက်ကြီးကဟာမက်ထရီဇာမွန်တာဇာရီကပြောဆိုခဲ့ပါတယ်။
ပြင်သစ်သမ္မတလောင်းတွေဖြစ်ကြတဲ့မရီလာဖန်နဲ့အီမန်နျူရယ်မက်ခရွန်တို့နှစ်ဦးဟာ ဗုဒ္ဓဦးနေ့ညတော့ကရုပ်မြင့်တကြားက12နာရီကြာစကားဆစ်ထုတ်ခဲ့ကြပါတယ်။ဒါဟာမေလ9ရက်နေ့မှာကျင်းပမဲ့တကြောပြန်သမရရွေးကောက်ပွဲမှာကျင်းပခင်ပြုလုပ်တဲ့တခုတည်းသောစကားဆစ်ထုတ်ပွဲလည်းဖြစ်ပါတယ်။ဒီစကားဆစ်ထုတ်ပွဲဟာလက်ရာဆွန်လဖတ်နဲ့ကြိုင်ဘက်အလေလက်ဝါဒီမက်ခရွန်နှစ်ဦးအနေနဲ့ဘသူ့ကိုမဲပေးရမယ်ဆိုတာကိုမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်ဆက်ရှိတန်းလောက်ကိုစီယုံနိုင်ရေးအတွက်အကြိတ်နဲ့မဲဆွဲစီယုံရမယ်စကားဆစ်ထုတ်ပွဲလည်းဖြစ်ပါတယ်။လူလူစစ်တမ်းတွေမှာမက်ခရွန်ကလဖတ်ကိုအပြတ်အသတ်အနိုင်ရနေတယ်လို့ဖော်ပြနေပေမဲ့လည်းဧပြီ23ရက်နေ့မှာကျင်းပခဲ့တဲ့ပထမတကြိမ်သမ္မတရွေးကောက်ပွဲတွေအပြီးမှာအဲ့ဒီအသာစီရနိုင်မှုဟာရော့ကျလာနေတယ်လို့ပြောပါရယ်လူလူစစ်တမ်းတွေအရမက်ခရွန်ကလက်ဖက်ကို60-40ရာခိုင်နှုန်းနဲ့အသာစီရနေတယ်လို့ဖော်ပြထားပေမဲ့လည်းလွန်ခဲ့တဲ့10ရက်အတွင်း3ရာခိုင်နှုန်းလောက်ထပ်မံရော့ကျသွားတယ်လို့ပြောပါရယ် BMF TV ကနေထုတ်လွှင့်တဲ့ဒီစကားစစ်ထုတ်ပွဲပြီးပြီးချင်းထွက်လာတဲ့လူလူစစ်တမ်းအရလူလူ63ရာခိုင်နှုန်းကမက်ခရွန်ကိုပိုသဘောကျပြီးတော့လက်ဖက်ကို34ရာခိုင်နှုန်းကသဘောကျကြပါရယ်
Direct from Washington, the voice of America, VOA. ထိုင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါ။ VOA ကနေထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA Facebook ဆာမျက်နှာ VOA Burmese News ဆိုတဲ့ဆာမျက်နှာကပါတိုက်ရိုက်အခုထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။အခုအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးဆက်သွေးမေးမြန်းချက်နဲ့သတင်းပြပူချက်တွေကိုအရင်နားဆင်ရပါမယ်။အီတလီနိုင်ငံရောမမြို့တော်ကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်အီတလီနိုင်ငံသားဤဝန်ကြီးတို့နဲ့တွေ့ဆုံပြီးရခိုင်အရေးတိုင်းရင်းသားတွေနဲ့ငင်းငန်းရေးလုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါလေ။ရောမမြို့တော်မှာကျင်းပနေတဲ့နိုင်ငံတော်လှတ်တော်အမှန်များညီလာခံမှာလည်းမိခွန်းပြောကြားခဲ့တာပါ။ဒါအပြင်ကက်သလစ်သာသနာပိုင်ပုံဟန်မင်းကြီးဖရန်စစ်နဲ့တွေ့ဆုံပြီးမြန်မာနဲ့ဗာတီကန်မြို့ပြနိုင်ငံတို့ကြားတန်တမာအဆက်အသွယ်စတင်ထူထောင်ကြောင်းတရားဝင်ကြေညာခဲ့ကြပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်နဲ့ပတ်သက်ပြီးမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်
။အီတလီနိုင်ငံရောမမြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုအီတလီဝန်ကြီးချုပ်ပေါ်လိုဂျင်တီလိုနီကပလာဇိုခီဂီဝန်ကြီးချုပ်နန်းတော်မှာဒီကနေ့လက်ခံတွေ့ဆုံပါတယ်။မနေ့ကအီတလီနိုင်ငံဆိုင်ဝန်ကြီးအန်ဂျလီနိုအယ်ဖာနိုနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ရခိုင်ပြည်နယ်အတွက်အခက်ကြုံနေရတဲ့အခြေအနေတွေတိုင်းရင်းသားအဖွဲ့တွေကြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်။တင်းမာမှုတွေကိုရှော့ချနိုင်မှုအတွက်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးကအခြေခံကြတယ်ဆိုတာကိုနားလည်သဘောပေါက်ထားတယ်လို့အီတလီနိုင်ငံဆိုင်ဝန်ကြီးရဲ့ကြေညာချက်ကဖော်ပြပါတယ်။အီတလီအနေနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအမျိုးသားပြန်လည်ရင်ကြားစီရေးလုပ်ငန်းစဉ်နဲ့မြန်မာဖွံ့ဖြိုးရေးတို့ကိုထောက်ခံအားပေးခဲ့တယ်လို့ဝန်ကြီးကပြောဆိုပြီးဒီမိုကရေစီစနစ်တရအပြည့်အဝအကောင့်ထည့်ဖော်နိုင်ဖို့အတွက်ကတော့စိန်ခေါ်ချက်တွေအများအပြားရှိနေသေးတယ်ဆိုတာကိုလည်းအီတလီအစိုးရဘက်ကသိရှိသဘောပေါက်ထားတယ်လို့ပြောဆိုခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဒီကနေ့မှပဲအီတလီလွှတ်တော်မှကျင်းပနေတဲ့နိုင်ငံတကာလွှတ်တော်အမတ်များညီလာခံမှလည်းမိန့်ခွန်းပြောဆိုခဲ့ပါတယ်။ဂျာမန်တန်းတူညီများရေးအမျိုးသမီးအရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံတကာလွှတ်တော်အမတ်များညီလာခံမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမိန့်ခွန်းပြောခဲ့တာပါ
။ I would like to begin by for inviting me to this conference. I was happy to come for many reasons. First of all because it is a parliamentary conference and I think that
တော်တော်များစကားပြောဆိုခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့မြမရေးရာတွေကလည်းပြောကြားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အီတလီခီးစဉ်အတွင်းဒီကနေ့မှာတော့ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်နဲ့ဗာတီကန်နန်းတော်မှာတွေ့ဆုံခဲ့ပြီးမြန်မာနဲ့ဗာတီကန်မြို့ပြနိုင်ငံတို့ကြားတန်တမာအဆက်အသွယ်စတင်ထူထောင်တဲ့အကြောင်းလဲတရားဝင်ကြေညာခဲ့ပါတယ်။ဗာတီကန်မြို့ပြနိုင်ငံအစိုးရအဖွဲ့အတွင်းရမူဖုံးတော်ကြီးပီယက်ထရိုပါရလီနဲ့လည်းတရားတွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံရေးဖြစ်စဉ်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးတို့နဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာပါ။တန်တမာအဆက်အသွယ်စတင်ထူထောင်ကြောင်းကြေညာလိုက်တာကြောင့်ရန်ကုန်မြို့မှာဗာတီကန်တန်အဖွဲ့ခန့်အမှားဖြစ်ပြီးဗာတီကန်မြို့ပြနိုင်ငံမှာလည်းမြန်မာတန်ယုံကိုဖွင့်လှစ်မှာဖြစ်ပါတယ်။အီတလီနိုင်ငံခီးစဉ်အပြီးမှာတော့ဒေါန်ဆန်းစုကြည်ကဗြိတိန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ဗြိတိန်အစိုးရလွှတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမဲ့ခီးစဉ်အတွင်းဖွံ့ဖြိုးရေးရခိုင်ရေးတို့နဲ့ပတ်သက်ပြီးဆွေးနွေးပွဲရှိနေတာပါ။တန်တမာဟောင်းဦးခင်မောင်ကြည်ကတော့ရခိုင်အရေးဆွေးနွေးရနိုင်ပွဲအခြေအနေကိုအခုလိုပြောပါတယ
်။နာမည်တခုနေနေတာသူတို့ကပေါ့လေလူခွင့်ရေးပေါ့လေဒီကလူများတော့လူခွင့်ရေးဆိုတော့ဘယ်သူပဲဖြစ်ဖြစ်ဟိုမဲမဲဖြူဖြူ အဲ့လားလူရဲ့လို့ဖြစ်လာလို့ရှိရင်အဲ့ဒီမှာအိုးမရှိအိမ်မရှိစိတ်လက်ဖြစ်နေတယ်သူတို့ကကူညီမယ်ဆိုတော့ဒါနဲ့ကသူတို့ကူညီတာဟဲ့လားဒါကသူတို့ကတော့နောက်နိုင်ငံလူတွေရဲ့ဒါဟိုလူခွေးသဘောရတာဟဲ့လားဒီသူတို့မှာကကြာကြီးနေတယ်ဟဲ့လားနိုင်ငံသားမဖြစ်ဘူးဟဲ့လားအဲ့ဒီကိစ္စတွေလည်းကူညီတာသူတို့ဟိုလိုဒီနှမဲတစ်ခုအနေနဲ့သူတို့ကဟိုဖြစ်စီချင်တဲ့ပုံစံမျိုးနဲ့ကူညီတာတော့မဟုတ်မဟုတ်ပါဘူးလို့ကြားခဲ့မြင်တယ်လေ
။ဒါပြင်1988ခုနှစ်နောက်ပိုင်းရပ်ဆိုင်းထားတဲ့ဗီတင်နိုင်ငံရဲ့ပညာတော်သင်အစီအစဉ်ပြန်လည်စတင်နိုင်အောင်ဒေါက်ဆန်းစုကြည်အနေနဲ့ဆောင်ရွက်နိုင်လိမ့်မယ်လို့လည်းတန်တမာဟောင်းဦးခင်မောင်ကြီးကပြောပါတယ်
။1988ခုနောက်ပိုင်းမှာဒီဦးညွှန်းချိုမာဂရက်သက်ချာလက်ထက်ပေါ်ကွန်ဆာဗေးတစ်လက်ထက်မှာပမာပြည်ကပညာတော်သင်တွေကိုလုံးဝလက်မခံဘူးဆိုပြီးတော့ပိတ်လိုက်တာ။ကိုယ်ကအကြေရသွားရမှာရှိတဲ့သူကပညာတော်သင်ဒီ100လောက်ရှိတယ်အင်္ဂလန်မှာဟာ PhD လုပ်တဲ့လူတွေရှိတယ်ဟိုအင်္ဂလိပ်စာသင်တဲ့လူတွေရှိတယ်ဆယ်မျိုးကစားဆောက်လုပ်ရစားဌာနပေါင်းစုံရှိတယ်အဲ့ဒီပိတ်လိုက်တယ်ပိတ်လိုက်ပြီးတဲ့နောက်ပိုင်းအဲ့ဒါအဓိကတော့အကြေရတော့ဒီပညာတော်ရဲ့ကိစ္စကိုပြန်ပြီးတော့ဖွင့်စီခြင်းလေအခုဖွင့်စီခြင်းလေဆိုတော့အဲ့လိုပဲပေါ့အခုတယောက်စားနှစ်ယောက်စားလာတယ်နဲ့ဆိုလို့ရှိရပညာတော်သင်ဒီဟိုဟာဒီအုံလိုက်အဲ့ခဲလိုက်ပေါ့ဘာဒီရပညာတော်သင်တွေကိုလာနိုင်အောင်တော့ဒေါန်သာစုကြည်တော့ပံ့ပိုးပေးနိုင်မယ်လို့အားကလေးလည်းမျှော်လင့်နေ
ဗီတင်နိုင်ငံခီးစင်အတွက်မှာတော့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်
။မန္တန်ကြီးတိုင်းစုစည်းတင်ပြခဲ့တာပါဒေါန်သာစုကြည်ရဲ့ဥရောပခီးစင်ကနေပြည်ရင်းငင်းငင်းဘက်ကိုလည်းကြည့်အောင်ပါ NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးထားတဲ့ရှမ်းနယ်ရေခိုင်လက်နက်ကိုင်အဖွဲ့နှစ်ခုကလာမယ့်27ရာစုပင်လုံညီလာခံတက်ရောက်ရေးကိစ္စအခုချိန်ထိမတင်မကြဖြစ်နေပါတယ်အဓိကအချက်ကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်နဲ့သက်ဆိုင်နေပါတယ်ဒီအကြောင်း VOA သတင်းတော်ကိုမိုးစောကသတင်းပေးပို့လာပါတယ
်ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေဟာလူမျိုးအလိုက်နဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့ရမှာ RCSS ကရှမ်းတပ်ဖွဲ့နဲ့ ALP ကရခိုင်တပ်ဖွဲ့တွေကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်မပြေမလည်ရှိနေပါတယ်ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS ကလူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးဒါမမဟုတ်ပင်လုံမှာကျင်းပဖို့တောင်းဆိုထားပြီးလောလောဆယ်အစိုးရနဲ့ညှိနှိုင်းနေဆဲရှိတယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆက်လို့မျိုးလိုက်တာလို့ဖို့အမှန်မကြီးလေတော့အခုလောဆယ်အခုဆက်တကယ်ကြီးနေတာပေါ့နော်ကျွန်တော်ထင်တယ်လေဒီ department တင်းလာတော့အဖြစ်တိတိကျကျထွက်လာမှာဖြစ်ပါတယ်
ပြီးခဲ့တဲ့ February လကတော့မိုင်းပန်ဒါမမုတ်ထိုင်းနယ်ဇက်အနီးကမိုင်းတော့မိုင်းထားမှာကျင်းပဖို့အစိုးရဘက်ကတုံ့ပြန်ထားတာကိုတွာလာရေးနဲ့နေရာထိုင်ခင်းအခက်အခဲကြောင့်ရှမ်းတပ်ဖွဲ့ကလက်မခံခဲ့ပါဘူး။ရှမ်းလက်နက်ကိုင်အဖွဲ့တွေကသူတို့တောင်းဆိုထားတဲ့နေရာမှာကျင်းပခွင့်မရရင်27ရာစုပင်လုံတက်ရောက်ရေးကိုဗဟိုအလုံးမှုဆောင်အစည်းအဝေးမှာပြန်လည်ဆုံးဖြတ်ဖို့ရှိကြောင်းလည်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုဆိုတဲ့ညလည်းတော့မှကျွန်တော်တို့စီစီအစီအစဉ်ခေါ်ယူပြီးတော့ကျွန်တော်ဒီအဆင့်ချက်မှာဖြစ်ပါတယ်။အခုကကျွန်တော်တို့ကရှမ်းပြည်ရောင်းရင်အလေးတက်စမလုံးပါဘူး။မလုံးရဘူးတော့ဒီ27ဒီလိုမျိုးလားခံတည်တဲ့ကြားရှိတဲ့လည်းခက်ခဲရှိတယ်။ဒီလိုဒီလူထုတာပဲတဲသွားမှာပဲတွားလို့ရအောင်ချေရှိတာဆရာ။
ပြီးခဲ့တဲ့ AD လအတွင်းကတော့တောင်ကြီးမြို့မှာရှမ်းပြည်နယ်ဒေသအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်내အစိုးရကဥဆောင်ကျင်းပခဲ့ပေမဲ့ဒါကကြက်ပြန့်တဲ့သဘောထားအမြင်တွေရယူဖို့အချိန်ကန့်သက်ရှိခဲ့သလိုရှမ်းလူထုအားလုံးကိုလည်းကိုစားမပြုကြောင်း RCSS ဘက်ကထောက်ပြပါတယ်ရခိုင်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကြောင့်ကျင်းပဖို့ခွင့်ပြုတာမရှိသေးကြောင်းရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဒုဥက္ကဋ္ဌဒေါ်စောမြရာစာလင်းကပြောပါတယ်
ကျမတို့ရခိုင်ပြည်လူမျိုးရေးပါတီကတော့လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတစ်ခုလေးဖြစ်ပါတယ် NCA ရဲ့စာချုပ်အတိုင်းဆိုလို့ရှိရင်ကျမတို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးခွင့်ရရမှာပါချစ်ချင်းမြောက် UPDC အစည်းအဝေးမှာလည်းပဲကျမတို့ကိုအသင့်တင်ဖြစ်တဲ့အဖွဲ့အစည်းတွေလောက်ပိုင်းခွင့်ရှိတယ်ဆိုတာမျိုးကိုဆုံးဖြတ်ချက်ကြက်ပါရဲ့နဲ့ဆက်ဆက်ချဲ့ချစ်ပေါ်လာတဲ့အစည်းအဝေးတွေမှာကျမတို့ကိုလောက်ပိုင်းခွင့်မရှိတော့ဘူးလွန်ခဲ့တဲ့ဒီ GMP အစည်းအဝေးမှာဆိုလို့ရှိရင်ရခိုင်ကိုလောက်ပိုင်းခွင့်မပေးခဲ့ပါ မပေးခဲ့တဲ့ကိစ္စကိုကျမတို့ကမေးတဲ့အချိန်မှာ sensitive area လို့ပဲပြောပါတယ်ချင်းရွှေရှလွေဖြစ်တဲ့ area လို့ပဲပြောပါတယ်အဲ့ဒါပဲအဖြစ်ဖြစ်ပါတယ်
ELP ပါတီအနေနဲ့လာမယ့်27ရာစုပင်လုံးတက်ရောက်ရေးကိုပါတီဘိုးကော်မတီအစည်းအဝေးမှာဆုံးဖြတ်ဖို့ရှိနေကြောင်းလည်းပြောပါတယ်
။ဒီမှာတို့ကပါတီအစည်းအဝေးခေါ်နေပါတယ်။ပြီးလို့ရှိရင်သခိုင်တစ်မျိုးသားလုံးနဲ့လည်းကျမတို့အနှိမ့်နှိုင်းဆောင်ရွက်နေစေဖြစ်ပါတယ်။ကျမတို့ပါတီကတော့အင်မတန်မှဒီကျက်နိုင်ကြလေဖြစ်ပါတယ်။ NCA ကိုလက်မှတ်ထိုးထားပါရဲ့နဲ့ကျမတို့ဟာအင်မတန်မှကိုပရက်ရှာဆက်ဆံခံရတယ်ဆိုတာမျိုးကိုကျမတို့ကတော့လုံးဝခံစားချက်မကောင်းပါဘူး။
လောလောဆယ်မှာလူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်ချင်းနဲ့ပအိုးတို့မှကျင်းပခဲ့တယ်ဒေသအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မှာကျင်းပခဲ့ပြီးဖြစ်ပါတယ
်ကုမှုဆောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ပြည်တွင်းအခြေအနေဘက်ကနေထိုင်းဘက်ကမြန်မာတွေရဲ့အခြေအနေကိုတင်ပြကြပါတယ်ဗီဒီယိုလူငင်အုပ်ဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာဝေးထရစ်တို့တပ်ဖြတ်ခံရတဲ့လေကျွန်းလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်တို့ပြန်လည်လွတ်မြောက်ရေးအတွက်မြန်မာနိုင်ငံကလူသိများတဲ့အကြံဉာဏ်ဆရာမဤတီကထိုင်းပြည်ရင်ကိုအတနာခံစားတင်ပြတောင်းဆိုခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာတန်ယုံကူစားပြုလှုပ်ဆောင်နေသူတွေကတော့ဥပဒေကြောင့်ရဆက်လုပ်သွားမယ်လို့ပြင်ဆင်နေကြောင်းသိရပါတယ်။ VOA သတင်းတော့မအေးမာကတင်ပြမှာဖြစ်ပါတယ
်။ဗီဒီရှားလူငယ်တို့တက်ဖြတ်ခံရတဲ့လေကျွန်းလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလ၁ရက်နေ့ကနေပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းဗဟိုတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေခဲ့ကြတာပါဒီရက်ပိုင်းမှာပဲထိုင်းရှေ့နေများကောင်စီကိုပြည့်ဖို့အတွက်စီစဉ်နေပြီဖြစ်တဲ့အကြောင်းမြန်မာတန်ယုံကိုစားသူရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
ကြည့်ရတယ်ကတော့တရနှစ်အတင်းကိုတန်ယုံကိုအချမ်းမိဆောင်ရဲ့ပုံမယ်လို့ပြောတယ်။တန်ယုံကလည်းအဲ့ဆန်ပေးရတာနဲ့ရတာနဲ့တန်ယုံအဖွဲ့ဒီကအဲ့ဒီရှင်းနေမြတ်ကောင်စီကိုပို့မယ်လို့သိရပါတယ်။ဟုတ
်ကဲ့။
အဲ့တော့ရှင်းနေမြတ်ကောင်စီက23ရက်နေ့ကိုယူကန်တင်တော့မှာ။အရှင်မြောင်လို့လေ။တန်ကျေတုတ်ကပြောတာကဥပဒေကလေးကြီးမကျွလုံဘူးမကျွလုံလို့ဒီအပြေကလွတ်ပြေးရမယ်ဆိုတဲ့ဟာမျိုးတရားဥပဒေကတောင်းဆိုတာ
။ထိုင်းဝန်ကြီးချုပ်ဟောင်းနေအပါဝင်ထိုင်းနိုင်ငံကရုပ်ရှင်တရုတ်ဆောင်နေနာမည်ရနိုင်ငံရေးခေါင်းဆောင်တွေကိုးကွယ်ယုံကြည်တဲ့မြန်မာနိုင်ငံကအကြမ်းမြင်ဆီယာမဣတီခေါ်ဒေါ်စုစေဝင်းဟာလေကျောလူတက်မှုနဲ့တည်ရန်ပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးအတွက်မေလ3ရက်နေ့တုန်းကထိုင်းပြည်ရင်ထံအသနာခံစာပေးပို့ခဲ့တယ်လို့ဆိုပါရယ်ဒီလိုလှုပ်ဆောင်ခဲ့တာဟာဝမ်းသာစရာဖြစ်ပေမဲ့ဥပဒေအရဆောင်ရွက်နေတဲ့အချက်တွေနဲ့တော့ကွဲလွဲချက်တွေရှိပါတယ်ဆိုပြီးရှင်းနေဦးအောင်မျိုးတန်းကပြောပါရယ်
ကလေးကဥပဒေရတော့နိုင်ငံတော်အောင်အရင်တောင်းမှုတာပဲနဲ့ကလေးကမှတာကဥပဒေနဲ့မဆိုင်ဘူးအငယ်တို့ကနောက်ဆုံးတရားရုံးချုပ်ဆိုတာကအငယ်တို့ကဒီဥပဒေရကလေးတွေအပြစ်မရှိဘူးလို့ဟိုဖြည့်ရှင်းနေတဲ့ကိစ္စလေ
ဆိုတော
့ကတောင်းဆိုတဲ့သမားခံနေဆိုတဲ့ကိစ္စကဥပဒေရဖြည့်ရှင်းစရာမရှိတော့ဘူးဆိုရင်တော့အဲ့အဆင့်သွားရမယ်နိုင်ငံတော်ကတော့လည်းကောင်းဘူးလို့ပေါ့လေတောင်းဆိုတော့လည်းကောင်းအဲ့လိုတောင်းဆိုမယ်တောင်းဆိုလို့ရှိရင်ဒီဘက်ကနေပြီးတော့သမားခံစာအရထုတ်ပေးတယ်ဆိုတော့ဒါကတော့အပြစ်ရှိတဲ့လူကိုနောက်ဆုံးမှခွင့်လွှတ်ပေးတဲ့သဘောဖြစ်နေတယ်။သူတောင်းတာလည်းတောင်းတဲ့နေတာလည်းစေတနာရှိတို့တောင်းတာကဒါကတော့ဝမ်းသာစရာပါပဲ။ဒါပေမဲ့ဥပဒေနဲ့မဆိုင်ဘူး။အငယ်တို့လုပ်နေတာကဥပဒေကြီးရကလေးတွေအပြစ်မကျွလို့လို့အဲဒီအမှုနဲ့ပတ်သက်လို့ဟိုလွှတ်ပေးရမယ်လို့ပြောချင်တာ။သူတို့တောင်းဆိုတယ်အဲလိုနိုင်ငံတော်ကဟိုအတမားခံစားတင်မယ်လို့ဖုန်ကြီးဖွဲ့တယ်အတမားခံစားတင်မယ်ဆိုတဲ့ကိစ္စတွေကတော့ကတော့ပြည်ထောင်အနေနဲ့ပတ်သက်လို့ဥပဒေရရင်းဆိုလို့မရတော့ဘူးပြည်ထောင်ကြပြီးတဲ့အချိန်မှာနှစ်နိုင်ငံချစ်ကြည်ရေးနှစ်နိုင်ငံတနာခံစားအရာတောင်းတဲ့ကိစ္စသာဖြစ်တယ
်။
အဲအဲ့ဒါတော့ကိုယ်လေးမှုရှိတဲ့ကိစ္စ။အဲ့နှစ်ခုတော့ကြွားတယ်ကလေး။ဒါကိုပြောတာပါ
။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့ဒီနှစ်တော်ကြာထိုင်းနိုင်ငံကော့စမွေကျေးထောင်မှာဖမ်းဆီးထားပြီးကော့စမွေတရားရုံးကလည်းအမှုခွန်မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဗန်ခွန်အကျဉ်းထောင်မှာထိမ့်သိမ်းထားပါတယ်။သူတို့လွတ်မြောက်ရေးနဲ့တရားမျှတစွာစီရင်နိုင်ဖို့အတွက်မြန်မာနိုင်ငံတဝန်းလုံးမှာဆန္ဒပြပွဲတွေအကြီးကျယ်ဖြစ်ပွားခဲ့ပြီးထိုင်းတန်ယုံရှိမှဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်ထိုင်းတန်ယုံယာယီပိတ်ထားရတဲ့အထိတင်းမာမှုတွေရှိခဲ့ပါတယ်။အဲ့ဒီအချိန်တုန်းကပဲရခိုင်ပြည်နယ်အတွင်းကမြို့နယ်15မြို့နယ်မှာလည်းလူမှုအင်အားတသိန်းခန့်ဟာထိုင်းပြည်မြင်းမြတ်နဲ့ထိုင်းအစိုးရကိုမြစ်တာရက်ခံစာတစ်စောင်လဲပေးပို့ခဲ့ပါတယ်။အခုအခါမှာတော့ထိုင်းနဲ့ကိုယ်ပွဲယုံကြည်ကြတဲ့အကြမ်းမြင်ဆရာမဣတီကမြန်မာလူငယ်နှစ်ဦးကိုပြန်လွတ်ပေးဖို့အတွက်ထိုင်းပြည်ကိုအတနာခံစာပေးပို့ခဲ့တာဖြစ်ပါတယ်ရှင
်။ထိုင်းခြေစိုက် VOA သတင်းတော့မအေးမှန်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမှာကတော့မြန်မာနိုင်ငံရဲ့ခီးတွားလုပ်ငန်းကဏ္ဍဟာအလားအလာကောင်းနေအများကြီးရှိနေပေမဲ့ ဒီတက်ပို့ပြီးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ချမှတ်ထားတဲ့မူဝါဒတွေကိုထိတိယယအကောင်အထည်ဖော်ဖို့အနေဆုံးအဆင့်အင်းကြီးချင်းနိုင်ငံတွေနဲ့ရှင်းနိုင်ရှင်းပြိုင်ပြီးတော့နိုင်စွမ်းရှိပို့ကောင်းလာဖို့အတွက်ဒီကဏ္ဍဒီမှာကျွမ်းကျင်သူတွေကိုနေရာမှန်ပေးဖို့စတာတွေလုပ်ဖို့လိုတယ်လို့ဝါရင်လမ်းညွှန်အဲလမ်းညွှန်တွေကထောက်ပြကြပါတယ်မြန်မာပြည်သူအားလုပ်ငန်းရဲ့လက်ရှိအခြေအန ဖြစ်ကြတဲ့ဦးဆိုင်ကနေနဲ့ဦးဘွန်နီဦးတို့ကိုရန်ကုန် VOA Studio မှာကုကြော်ကြော်သိန်းကတွေ့ဆုံမေးမြန်းဆွေးနွေးထားပါတယ်
။ကိုဆိုင်ကနေကျေးဇူးတင်ပါတယ် VOA Studio မှာတွေ့ဆုံမေးမြန်းမှုပြုတာဘွန်နီဦးကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ဝါရင်ခီးသွွားလုပ်ငန်းလမ်းညွှန်နေဆိုတဲ့အခါကျတော့ကျွန်တော်တို့ခီးသွွားလုပ်ငန်းအကြောင်းပထမဦးဆုံးလက်ရှိမြန်မာနိုင်ငံခီးသွွားလုပ်ငန်းအခြေအနေကလွန်ခဲ့တဲ့3-4နှစ်နဲ့ဆိုင်ဘယ်လိုအခြေအနေရှိပါလဲ။တက်လာလား၊ကျသွားလား။တန်းနေလား။
ဟုတ်ကျွန်တော်ခုအဲ့ဒါတချုံလေးပြောပြရမယ်ဆိုရင်တော့လမ်းစုံလမ်းခွာမှာရောက်နေတယ်လို့ပဲပြောလို့ရပါတယ်အခွင့်အရေးမြောက်များစွာရှိတယ်လို့ဒါပေမဲ့အဲ့ဒါကိုအမေအရာမဆုတ်ခိုင်းနိုင်ရင်လေကျွန်တော်တို့နှစ်ခုလမ်းဟောင်းနဲ့ပြန်ရောက်သွားပြီးတိုးတက်မှုနောက်နေနေုံပဲဆိုတော့လမ်းစုံလမ်းခွာကျွန်တော်ဆိုးလို့ချင်တာပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အင်းနေချင်းနိုင်ငံနေနဲ့အများဆုံးရှင်းပြနေရတဲ့အချိန်မှာယခုရောက်နေတဲ့ကာလရှေ့ဆက်ဖို့အကောင်းဆုံးအချိန်လို့ပြောလို့ရပါတယ
်ဟုတ်ကိုဘုံရဲ့သဘောတူလား
တဘောတူပါဒီချက်ကကျွန်တော်တို့ကခုနကိုဆိုင်းပြောတယ်လို့ပဲ bottleneck ဆိုတဲ့နေရာကိုရောက်နေတယ် bottleneck ဆိုတဲ့နေရာကလည်းရှုပ်ထွေးတဲ့နေရာပေါ့အဲ့နေရာကကျွန်တော်တို့ကမှန်ကန်တဲ့လမ်းကိုရွေးချင်နေလို့ရှိရင်မှန်ကန်တဲ့နေရာကိုရောက်တော့မှာလို့မို့ရှင်ဒီ bottleneck ကအတိုက်ခိုက်များတဲ့နေရာပေါ့
ဆိုတော့အလားအလာကောင်းနေရှိနေတာတော့ဘိုးတို့တဘောတူတယ်ပေါ့နော်မြန်စလောကဒီလိုနေတာအလားအလာကောင်းရှိနေတယ်ပေါ့ဆိုတော့အလားအလာကောင်းဆိုတော့ဒီကျွန်တော်တို့လက်ရှိNLD ပါတီဦးဆောင်တဲ့အစိုးရတဲ့ပေါ့ဒီအစိုးရတဲ့လက်ထက်ကိုပဲကျွန်တော်အားလုံးစိုက်ပြောရင်အစိုးရကချထားတဲ့မူဝါဒတွေချမဲ့အရေးအောင်ရှိတဲ့မူဝါဒတွေကရောဒီကြီးသွားလုပ်ငန်းကဏ္ဍဖွံ့ဖြိုးရေးအတွက်တကယ်ပဲအထောက်အကူဖြစ်နေရလား
ဟုတ်အဲ့ဘိုင်းကတော့နှစ်ခုလေးခွဲပြီးပြောချင်တာပါတော့အခုလက်ရှိအစိုးရမှာ operate လုပ်နေရတဲ့မူဝါဒဘိုင်းတွေကနှစ်ခုအစိုးရအဟောင်းကိုပြန်ပြီးတော့ lesson ကံပြီးတည်ယူလာတဲ့ဟာတချို့တွေကိုကျွန်တော်ထင်တော့ကောင်းတဲ့ဟာတချို့တွေကိုခြံပြီးတော့ enforcement လေးတခုပေါ့နော် PPCC နဲ့ light ပြီးတော့ပုံဖော်မယ်ဆိုရင်လုပ်เสียအများကြီးကြံပါသေးတယ်နောက်မူဝါဒအတွက်တွေကိုဖော်ပြီးတော့ရှင်းဆက်သွားမယ်ဆိုရင်လည်းကျွန်တော် destination အတွက်တွေ local အတွက်တွေအပေါ်မှာမတော့မရှာပါဘူးအဲ့ဒါကိုအများခြေလေးတစ်ခုယူပြီးတော့ကျွန်တော်တို့ပုံဖော်နိုင်မယ်အထူးသဖြင့်ကျွန်တော်ပြောချင်တာကတော့ enforcement ပေါ့ properly enforce လုပ်ဖို့ implement လုပ်ဖို့အဲ့ဒါလေးတွေမှာကျွန်တော်တို့လောလောဆယ်အချိန်မှာတော့အားငယ်နေရတယ်လို့ကျွန်တော်မြင်ရမိတယ်ဟု
တ်ကို
ဟုတ်ပါတယ် implementation ဆိုရင်အပိုင်းကတကယ်အရေးကြီး
ကောင်းတဲ့ပုံမူပိုင်း
ကောင်းတဲ့ပုံမူပိုင်းပေါ့
မူဝါဒတွေကတော့ရှိရကောင်းတယ်ပေါ့မူဝါဒရေဝန်ကပြောမယ်ဆိုရင်ကောင်းတယ်ဒါပေမဲ့လက်တွေ့အကောင့်တွေကိုမူပိုင်းမှာတော့အားနည်း
အားနည်းနေတယ်ဟုတ်တယ်
ခီးတရရောက်အကောင့်တွေဖို့လို့နေသေးတာပေါ့နော်ဆိုတော့လက်ရှိခီးသွွားလုပ်ငန်းကဏ္ဍမှာကိုဆိုင်ကနေတူကိုဘုံညီမှုနေတဲ့အထက်ကဟလာအကြီးမားဆုံးရှိနေတဲ့အကျက်တဲပေါ့လက်ရှိမှာအကြီးမားဆုံးရှိနေတဲ့အကျက်တဲတခုခုရှိတယ်ဆိုတော့အဲ့ဒါဘာများဖြစ်မလဲ
ကျွန်တော်နေနေတင်တာတော့ရှင်ပြိုင်မှုအားနည်းတာပါ
ရှင်ပြိုင်မှုဆိုတော့တခြားနိုင်ငံ
တခြားနိုင်ငံနဲ့ဟုတ်တယ်ကျွန်တော်တို့အင်ဒီးယားရှင်းနိုင်ငံပေါ့အထိုင်းကိုဖယ်လိုက်ပါအောင်ဗီယက်နမ်ကမ္ဘောဒီးယားလာအိုစီတုံးခုနဲ့ကိုပဲကျွန်တော်တို့တော်တော်ပြန်ရမယ့်အနေအထားမှာရှိနေပါတယ်ဈေးကွက်အရာရောဈေးနှုန်းအရာရောအဲ့နှစ်ခုမှာအဓိကအာကျွန်တော်တို့ဆူညောင်းကလပ်ဖြစ်နေလို့ကျွန်တော်ထင်တာပဲ
ဈေးကွက်အရာရော
ဈေးနှုန်းအရာ
ဟုတ်ပါဘူ
းဟုတ်ပါတယ်အဲ့ဒီတိုင်းပါပဲကျွန်တော်တို့ဒီဈေးကွက်အရာဈေးနှုန်းအရာဆိုချင်တာကျွန်တော်တို့ရှိမှာဟိုကြီးမြင့်နေတဲ့ဟိုတယ်ဈေးနှုန်းတွေတော့ပြည်တွင်းဈေးစရိတ်ခါရီပေါ့နော်အဲ့ဒီဥစ္စာတွေရှင်းချနိုင်လို့ဆိုတဲ့အပိုင်းအဲ့ဒီဥစ္စာတွေလည်းပြင်ဆင်နိုင်မယ်ဆိုတော့ तू တပိုင်းတခါနာနေတယ်အဲ့ဒါလည်းပါနေရအောင်ပါနေတော့လာရောက်မဲ့ဧည့်သည်ကဘေးနိုင်ငံတွေနဲ့ကျွန်တော်နိုင်ငံကိုရှင်လိုက်တဲ့အပေါ်မှာရှင်ပြီးလို့ရှိရင်အဲ့ဒီမှာလာတွေ့ပြီဆိုလို့ရှိရင်ကျွန်တော်ရှိဥတည်ထားတဲ့ဥစ္စာဘေးကိုရောက်ရောက်သွားတယ်ဒါကြောင့် pricing ဆိုတဲ့အကြောင်းမှလည်းဒါပါလဲပတ်သက်နေတဲ့အတွက
်ဟုတ်ဆိုတော့ကျွန်တော်နင်းလေးတာကိုပြန်ချိုးလိုက်ရင်လားလာတွေကအများကြီးရှိတယ်ဘူဝါရီချမှတ်ထားတာလေပဲကောင်းတာတွေရေဝင်ရအများကြီးရှိတယ်သို့တော့အကောင့်တွေဖုံးမှုပိုင်းမှာတိတိယောက်ယောက်အကောင့်တွေပေါ်မှုအားနေနေတယ်နောက်တစ်ခါကျွန်တော်တို့အနည်းဆုံးဆင့်အင်ဂျင်နီယာနိုင်ငံတက်လာတဲ့အင်ဂျင်နီယာနိုင်ငံတွေနဲ့ရှင်းပြနိုင်စွမ်းမှာကျွန်တော်တို့ကအားနေနေတယ်နောက်လို့ဈေးနှုန်းပိုင်းတရားထိုင်ခင်းပိုင်းစသည်အရဆိုတော့ဓာရီကိုတိတိချာချာပြင်နိုင်မယ်ဆိုရင်တော့မြန်မာခီးသွားလုပ်ငန်းကဏ္ဍကရှေ့မှာတော့ရွှေခေတ်အလားအလာတော့ရှိနေတာပေါ့နော်
ရှိတယ်ဗျာနောက်တစ်ခါပူပေါင်းဆောင်ရွက်မှုပေါ့တတိပညာရှင်တွေရောနေရာမှာမှာပုံပြီးတော့လက်တွဲပြီးတော့ပုံဖော်ဖို့အဲ့ဒီဖက်မှာလဲလောလောဆယ်ဒီအားနည်းနေတဲ့အခွင့်ဆက်လေးတခုလို့ကျွန်တော်ထင်တာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်
မြမခီးသွားလုပ်ငန်းအလားအလာတွေနဲ့ပတ်သက်လို့ကိုကျော်သိန်းကဆွေးနွေးမိများတင်ပြခဲ့တာပါ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီကြာသပတေးနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းဒိုမီတာ25 kilohertz 11965လိုင်းနူမီတာ32 kHz 9293လိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်တင်ဆက်မဲ့အပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ခြေရွာတိုင်းရက်ကွက်တိုင်းမြို့နယ်တိုင်းမှာဒီမူရင်းစည်းဝါစည်းဝင်ကျန်တဲ့မှုဟာအင်မတမအများနေတဲ့အဆွေကြောင့်မလို့ဒီလူတိုင်းလူတိုင်းကြောက်
အကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာသွေးမခဲဆီအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာနှလုံးရောဂါအဖြစ်များလာနေပြီးသွေးမခဲဆီတောက်သုံးရတာလည်းများလာတာမို့ဒီဆီးရဲ့ကောင်းကျိုးဆိုးကျိုးတွေကိုသိတဲ့နယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြကြပါတယ်ဒီအကြောင်းနှလုံးခွဲဆိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲဆိတ်ကုဌာနအငြိမ်းစားပါမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ
်ဟုတ်ကဲ့ပမောက္ခဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့ဒီသွေးမခဲဆေးပေါ့ဆရာနော်ဒီကျမရေးဆေးရုံဆေးပေးကန်နေမှာတုံးနေရတဲ့ဒီအနေအထားကဘယ်လိုရှိလဲဆရာကြီ
းသွေးမခဲဆေးဆိုတဲ့နေရာမှာအန်တီကိုအဂူလန့်ပေါ့ဗျာသွေးကိုမခဲအောင်လုပ်ထားတာပေါ့ဗျာသွေးဆိုတော့ခန္ဓာကိုယ်ရဲ့မှာခဲအောင်လုပ်တဲ့ဘက်လည်းရှိတယ်ကျဲအောင်လုပ်တဲ့ဓာတ်တွေလည်းရှိတယ်ဒီဓာတ်တွေကအမြင်မျှတာနေရတာပေါ့အဲ့တော့ကျွန်တော်တို့ပမာဏနေမှာဆိုလို့ရှိရင်လည်းဒီသွေးမခဲဆေးတွေကတော်တော်သုံးနေရတဲ့အနေအထားတွေမှာတော်တော်လေးရှိလာပြီဆိုတော့ဒါနဲ့ပတ်သက်လို့တော့ကျွန်တော်ကသိထားတဲ့လေဖြစ်တာပေါ့လေ
ဟုတ်ကဲ့ဆရာဒီတော့ဒီသွေးမခဲဆေးရဲ့သဘောသဘာဝလေးကိုဆရာကြီးနည်းနည်းရှင်းပြပေးပါလား
ခန္ဓာကိုယ်ရဲ့မှာသွေးရလက်ပတ်နေတယ်ဥမာကားလေးဆောက်ပါကြည့်သူရခဲပြီးပိတ်သွားမှဒီလိုကသွေးဆက်မထွက်တော့ဘူးပေါ့အဲတော့သွေးခဲအောင်လုပ်ပြီးရက်တည်းရှိတယ်ထုံးပြီးကြတာပဲသွေးကလည်းကျဲနေလို့လည်းလိုတယ်လိုအပ်တဲ့ခါမှလည်းကျွန်တော်ခဲသွားလို့လိုတယ်အဲ့ဒါမှသွေးမခဲသေးဆိုတာအန်တီဂျိုအဂူလန့်ဖြစ်ပါတယ်သွေးကျဲသေးဆိုတာလည်းရှိပါသေးတယ်အဲ့ဒါတော့အန်တီပိတ်ဘလက်လို့ခေါ်တာပေါ့ဥမာဆိုတော့ကလူများအသုံးပြုလို့ရက်သွေးကကျဲကျဲလေးဖြစ်အောင်လုပ်ပေးတာလေexplain လို့ဥမာကိုဗီဒိုဂယ်လို့အများကြီးရှိပါတယ်။ဒါအသေးလို့ကျဲအောင်ပဲလုပ်တဲ့ဈေးတစ်ခုဖြစ်ပါလေ။ကျဲမခဲသေးဆိုတော့တကူညာသူ့တောက်တာလို့ရှင်ရှာဒါတွေပါလို့ဖြစ်သွားလို့ရှိရင်တောက်နေလို့ဆိုတာလူတိုင်းကသိနေရမယ်။ဒါမှမဟုတ်ကျွန်တော်တို့ဥမာ warfare anti-revolution chat ဘာညာသတ်ရင်ရှိတယ်။အဲဒီမှာလည်းထိုးစေးရှိတယ်ဥမာ heparin ဆိုတော့ heparin ဆိုတော့လူတိုင်းသိနေရဲ့အကြောင်းတိုင်းသိရ heparinအဲ့အခုအစ်စ်တွေလည်းပေါ်လာကြတယ်အများကြီးရှိပါတယ်ဥပမာကစ္စလာလာတော့ဒက်ဘီကထရင်လို့ပါလို့ပေါ့လေ။ဘာပဲကစ္စလာလာဝေါ်ဖရင်ကတော့သွေးမခဲဆေးမှာတတော်ကိုအရေးပါတဲ့ဆေးဝါးအနေနဲ့ရှိနေစေဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဒီသွေးမခဲဆေးကိုကျွန်တော်တို့ဘလူးယောဂါတွေမှာသုံးလဲဆရာ
။ဟိုးတလောကကျွန်တော်တို့ပြောခဲ့တဲ့ကျွန်တော်တောက်ဒီမှာလည်းပါပါတယ်။ခြေောက်ကသွေးပြန်ပြောပိတ်သွားတဲ့ယောဂါတွေဒါကျွန်တော်သုံးနေတခါတလေသွေးမှာပယ်လည်ပြီးနေပြီးတော့ကျေလောက်ရှိမှုရှိပဲဒီပြန်ကြေဒီကျဲသွားတယ်ကျွန်တော် DVD ပေါ့ deep vein thrombosis ဆိုတာမထွက်အောင်တူတင်ကာကွယ်ပြီးပုံနဲ့အခါလည်းရှိပါရဲ့နောက်တစ်ခါနှလုံးမှာသွေးကြောတွေပိတ်သွားတဲ့အခါမှာယူပြတ်မှလည်းတုံးရတဲ့အခါတွေလည်းရှိပါရဲ့နောက်အများဆုံးနဲ့အရေးကြီးဆုံးလက်တလောပြဿနာကတော့ငမနေကလည်းအခုကချင်းပြီးတိုးတက်လာတဲ့အတွက်ကြောင့် Asuri, Asushani, Vati, Yodi Vati, Mitra Vati, Sadhini, the Asushani, Yavarin Banji, Mechanical, Dadini Banya Sadhya, Aguru, material in a look at it. ตัวเนี่ยตัวเนี่ยที่ตัวเนี่ยคำว่าเทวดาเนี่ยตัวเชี่ยเทวดาไอ้บาลีอารมณ์เรื่องลูกอ่ะแต่สูงสูงตัวเนี่ยถ้ามันรู้ดีสูงสูงเทวดาเรื่องลูกอ่ะอารมณ์ฮะดูมันแค่สิ่งต่างๆอะไรแล้วก็คุ้นเรื่องคำว่าดูมันแค่อย่างเงี้ยอะไรกันมาตัวนั้นที่อันนี้ประเด็นลูกเลยตัวนี้ว่าตัวเราดูนายว่ามาปีนี้เราไปอย่างไรแต่ลูกเสียดาวอย่างเงี้ยแต่ลุงตัวอะไรที่เทวดาเรื่องลูกเลยส่วนนี้โอเคเสียคุณลูกดีเยี่ยมที่เรียกการมาบ่เนาะ တွေးမကဲသေးတောင်းနေလို့ကတွေးတွေတိတ်တိုးသွားလို့မဖြစ်ပါဘူးတွေးတိုးသွားလို့ရှိရင်တွေးတိုးမှတက်သွားလို့ဦးတော်မှာတွေးအောက်သွားတဲ့အခါမှာသူတို့ရှိရင်တွေးမကဲသေးတောင်းနေလို့ကတွေးတွေဦးတော်မှာပို့ပြီးထွက်နိုင်တဲ့သဘောတွေရှိပါတယ်နောက်ပြီးတော့အရေးပေါ်ခွဲစိတ်ကူတာမှုခံယူရတဲ့လူဆိုလို့ရှိရင်တွေးမကဲသေးတောင်းနေရပြီဆိုရင်ဆောင်းချက်ချင်းအကြောင်းကြားရမယ်ဆိုတာကိုကျွန်တော်တို့ဒီ anticoagulation chart ပေါ့အဲ့မှာကိုအပြီးပြောတာပါလေအဲ့တော့မှအခြားခွဲစိတ်မှုဥပါရဦးတက်ရောင်နာတို့အစာရင်ပေါက်တာတို့ခွဲမယ်ဆိုလို့ရှိရင်တို့ကဒီသူ့ကိုတံပြန်တဲ့ဆေးတွေဗီတာမင် B တို့ပါလို့ပေးပြီးမှတို့ခွဲရမယ် fresh blood တွေထားရမယ်စသဖြင့်ပေါ့အဲ့လိုမျိုးတွေလည်းဖြစ်တယ်နောက်တော့မွေးရပါဒီတွေးခဲတာကိုထိခိုက်တဲ့ယောဂါရှိတဲ့လူတွေပါလဲအတိပြုရပါလိမ့်ဗျာနောက်တစ်ခုကတော့ကိုဝင်ဆောင်တွေပေါ့ဗျာအဲ့ဒါသတိထားရပါလိမ့်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီကိုဝင်ဆောင်တွေကအထူးသဖြင့်ညားပြလေးရှိတာကိုဆရာနော်အဲ့ဒီခါကျတော့ကိုဝင်ဆောင်တွေမှာကဒီမိခင်အသက်တင်လာကလေးသက်ပါဒီအနေရရှိနိုင်တဲ့အတွက်ကျွန်တော်ဒီကိုဝင်ဆောင်နဲ့ပတ်သက်ပြီးတော့ဒီသွေးမခဲစေးသုံးတဲ့အချက်ကိုနည်းနည်းထပ်ပြီးရှင်းပြပေးပါလားဆရာ
။ဒီဟာအင်မတန်မှအရေးကြီးတဲ့အချက်လို့လည်းပြောရပါလိမ့်မယ်။ဥမာယောဂါဆိုတော့ဖြစ်နေကြတာပေါ့ဗျာ။ဥမာနှလုံးမှာအဆုတွေပျက်စီးသွားတဲ့သူ့အသက်ရှင်နှုန်းကနည်းနည်းတိုးသွားနိုင်တယ်ဆိုလို့ရှိရင်ကျွန်တော်ကအဆုတွေလဲပေးရမှာကိုအဲ့လိုလဲပေးပြီးတဲ့အခါမှာသူ့ကိုကျွန်တော်တို့ကကိုယ်ဝင်မဆောင်မှုတော့ကျွန်တော်တို့ကတိုက်တွန်းတယ်။ဒါပေမဲ့လည်းအဲ့လိုပြောတဲ့ကြားလေးကလည်းကိုယ်ဝင်ရှိသွားတဲ့အခါလည်းရှိနိုင်တာပေါ့ဗျာ။အဲ့လိုရှိသွားတဲ့အခါမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကအထူးသဖြင့်ပထမ3လသင်္ကတမအရေးကြီးပါလေ။အဲ့ဒီမှာခန္ဓာကိုယ်စိတ်ပိုင်းကြီးဟိုအခြေခံတွေစပြီးတည်ဆောက်နေတဲ့အချိန်မှာအုံနောက်ဒီနှလုံးတွေပါလို့ဆိုရင်အဲ့ဒီအချိန်မှာကလေးတည်တာအမျိုးမျိုးချွေးရွှင်းချက်တွေရှိနိုင်တဲ့အတွက်ကြောင့်ပထမ3လမှာတွေးမခဲစီ warfarin ဆိုတာပေါ့စီကိုဒီကလေးရဲ့အင်္ဂါတွေဖွံ့ဖြိုးမှုကိုပြင်ဆင်နိုင်တဲ့အတွက်ကြောင့်ကျွန်တော်ကမတိုးမှုတွေတစ်ကဘာလုံးကလက်ခံထားပါလေပထမ3လမှာဆိုလို့ရှိရင်ထိုးစေးတဲ့နေရာပါလေတော်တော်လေးတော့ဒီကရနိုင်နေနေတိုင်းထိုးပေးနေရတာသို့တော်လည်းပဲထိုးကိုထိုးရမယ်အဲ့ဒီကနေပြီးတော့3လပြီးသွားတဲ့နောက်ပိုင်း36ပတ်လောက်အထိတော့ကျွန်တော်ကတွေးမခဲစီ warfarin ကိုကျွန်တော်ပြန်တိုက်တယ်အဲ့ဒီအချိန်မှာတော့ခန္ဓာကိုယ်စိတ်တိုင်းနေရာတော်တော်လေးဒီတော့ BB ဖြစ်တဲ့အတွက်ကြောင့်ဒီအချိန်မှာတော့တိုက်တယ်တခါမွေးခံကြီးကြလို့ရှိရင်ကျွန်တော်36ပတ်တန်နေပြီးတော့မွေးတဲ့အထိတော်ကြီးအဲ့မှာကျန်ကျွန်တော်ဆေးပြန်ထိုးရပါလေဒီကိစ္စကတော့လူပြောင်းဒါအငင်းသမီးပြောက်ကအဆိုးရှင်တွေရှိနေပါရဲ့နဲ့ကိုဝင်ရှိသွားရင်တော့ဒါကိုတည်ပြီးသားကသူတို့ကိုခေါ်ပြီးတော့ဇာဝန်ကြီးပြောက်အနေနဲ့ကောင်ဆယ်လင်းလုပ်ပေးရပါမယ်အဲ့ဒါမှသာလေမွေးလာတဲ့ခရီးကကိုယ်ကရရီမွေးမလာပဲနဲ့အမွေရပါအယောဂါကြီးပါမလာပဲနဲ့အအောင်မြင်မွေးရနိုင်မှာဖြစ်ပါလေကျွန်တော်တို့ကဗျာဖြစ်နိုင်တော့ကိုယ်ဝင်မယူတော့ပါလာပဲဒါပေမဲ့ကိုယ်ဝင်ရလဲရှိသွားနိုင်တယ်ဘတော်လေးတွေရှိတာဟုတ်ဒါကြောင့်မို့လို့ဒီကိစ္စကသူသဖြင့် warfarin ပေါ့ဗျာ warfarin ကဒီကလေးသားကိုတော်တော်လေးထိခိုက်နိုင်တယ်တော့ဒါအပြင်ဒီ warfarin ကလည်းချိန်ကတွေ့ရတာသူအင်မတန်ချက်တဲ့ဆေးတစ်ခုဖြစ်ပါလေဒါကြောင့်မို့လို့ဒီကိစ္စကလည်းကလေးလေးကိုကိုယ်ဝင်ဆောင်နေမှာဒီကြဆောင်ပြောင်းနေတဲ့ဒီချက်ရှင်းပြရမယ့်အရာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဦးဝင်းမင်းစီစဉ်ထုံးလွှင့်တဲ့ကျမ်းမာရေးအစီအစဉ်ပြီးမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်စေအစိုးရခင်မှာလစ်လူရှုခဲ့တဲ့ကျမ်းမာရေးနဲ့ပညာရေးကို NLD အစိုးရကပြန်လည်ဦးစားပေးပြီးမြင့်တင်ဖို့ကြိုးပမ်းနေကြောင်းဦးအောင်ခင်ကသုံးသပ်ပြီးတင်ပြထားပါတယ
်အစိုးရဒီအတွက်2018ခမန်းကြီးငွေစည်းရင်းကိုလွတ်တော်ကလွန်ခဲ့တဲ့မတ်လကအတည်ပြုလိုက်ပြီးဖြစ်လို့ NLD အစိုးရရဲ့ပထမဆုံးဘတ်ဂျက်စည်းရင်းကိုစိတ်ဝင်စားကြပါတယ် ထူးခြားချက်ကတော့လွန်ခဲ့တဲ့နှစ်တွေရဲ့အသုံးစရိတ်၄သွားပြီးပညာရေးနဲ့ကျန်းမာရေးအသုံးစရိတ်၃လာတာဖြစ်ပါတယ်အစိုးရအသုံးစရိတ်ရဲ့၂၃ရာခိုင်နှုန်းအများဆုံးရသူဟာစီမံကိန်းနဲ့ဘန်ဒါရေးဝန်ကြီးဌာနဖြစ်ပါတယ်ဒုတိယအများဆုံး၂၁ရာခိုင်နှုန်းကိုလျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနကယူထားပြီးကာကွယ်ရေးဌာနက၁၄ရာခိုင်နှုန်းနဲ့တတိယအများဆုံးဖြစ်နေပါတယ်ဒါပေမဲ့ပည ရာခိုင်နှုန်းရှိပြီးကျမကြီးက900ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့ကုလသမဂ္ဂကတော့ဘတ်ဂျက်ရဲ့20ရာခိုင်နှုန်းကိုပညာရေးမှာသုံးသင့်တယ်လို့ဆိုပါတယ်။အစိုးရအသုံးစရိတ်ကိုလျော့ချလိုက်မဲ့လူငွေပြမှုဟာတန်ပြည့်ရဲ့အတင်ထုတ်လုပ်မှုရဲ့900ရာခိုင်နှုန်းတော့ရှိတယ်လို့သိရပါတယ်။ကာဝေးရေးဝန်ကြီးဌာနတောင်းဆိုတဲ့အသုံးစရိတ်ဟာလွန်ခဲ့တဲ့နှစ်ကတည်းကနည်းနေတာမို့ဖက်တောက်တာမျိုးမဟုတ်ပဲတောင်းတဲ့အတိုင်းပေးလိုက်တာလို့သိရပါတယ်။
ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်တိုးလာပေမဲ့ကျန်းဝန်ကြီးဌာနတွေတင်ပြတဲ့ဘတ်ဂျက်ကိုတော့စီစီရေးကော်မတီ73ခုကဖြတ်တောက်တဲ့အတွက်တောင်းတလောက်မရပါဘူး။ဥပမာစက်မှုဝန်ကြီးဌာနရဲ့စီမံကိန်း130ကိုရပ်ဆိုင်းထားပါတယ်။လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့လွန်ခဲ့တဲ့နှစ်အသုံးစရိတ်ဟာဘတ်ဂျက်ရဲ့25ရာခိုင်နှုန်းရှိပေမဲ့ဒီနှစ်မှာတော့ဘတ်ဂျက်ရဲ့27ရာခိုင်နှုန်းသာရှိတာမို့နည်းသွားတယ်လို့ပြောနိုင်ပါတယ်။အရှုံးပေါ်နေတဲ့နိုင်ငံပိုင်လုပ်ငန်းမှာစီမံကိန်း10ခုရပ်ဆိုင်းလိုက်တာကြောင့်အသုံးစရိတ်နှဲသွားတာဖြစ်ပါလေ။နိုင်ငံပိုင်လုပ်ငန်းအတွက်အစိုးရကဆက်ရတဲ့ကုန်ကြစရိတ်များသလောက်အရှုံးကလည်းများပါလေ။ဦးသိန်းစင်အစိုးရလက်ထက်မှာနိုင်ငံပိုင်လုပ်ငန်းကအရှုံးပေါ်တဲ့ပမာဏဟာတိုင်းပြည်အသတင်ထုတ်လွှင့်မှုရဲ့900ခန့်လုံးရှိပါလေ
။နှစ်ပေါင်းများစွာစေအစိုးရဟာကျန်းမာရေးကဏ္ဍကိုလစ်လျူရှုခဲ့ပါလေ။ဦးသိန်းစင်အစိုးရတက်လာတဲ့2017မှာကျန်းမာရေးအသုံးစရိတ်ဟာတိုင်းပြည်အသတင်ထုတ်လွှင့်မှုရဲ့တရားခိုင်နှုန်းကြော်ကြော်သာရှိပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရတက်တန်းကုန်တဲ့2015မှာ400ခိုင်နှုန်းနီးပါးအထိကျန်းမာရေးအသုံးစရိတ်ရှိလာတဲ့အတွက်9နှစ်အတွင်းမှာသုံးဆတိုးလာပါတယ်။ NLD အစိုးရရဲ့ဘတ်ဂျက်မှာတိုင်းပြည်အသတင်ထုတ်လွှင့်မှုရဲ့900ခိုင်နှုန်းဟာကျန်းမာရေးစီအသုံးစရိတ်ဖြစ်လာတဲ့အတွက်အများဆုံးလို့ပြောနိုင်ပါတယ်။ကျန်းမာရေးအသုံးစရိတ်100ခိုင်နှုန်းကိုဖွင့်ပြမှုမိတ်ဖက်တွေကထောက်ပံ့ပါတယ်။ဒီထောက်ပံ့ငွေဟာအစိုးရဘတ်ဂျက်ထဲကိုမဝင်တာမို့ကုလသမဂ္ဂအဖွဲ့ကွဲအပြည်ပြည်ဆိုင်ရာ NGO အရပ်ဖွဲ့အဖွဲ့နဲ့ပညာရှင်အဖွဲ့အစည်းတွေကထိန်းချောင်းပေးပါတယ
်။မြမကျမ်းမာရေးအခြေအနေဟာအာဆီယံဒေသမှာအချို့တဲ့ဆုံးဖြစ်ပါတယ်။လူသက်တမ်းက64နှစ်သာရှိတဲ့အတွက်အာဆီယံဒေသမှာအနေဆုံးဖြစ်ပါတယ်။ဒါကြောင့်လူတိုင်းလက်လန်းမီတဲ့ကျမ်းမာရေးစနစ်တည်ဆောက်ဖို့အတွက်အမျိုးသားကျမ်းမာရေး၄နှစ်စီမံကိန်းကို NLD အစိုးရစတင်အကောင်အထည်ဖော်နေပါတယ်။ဧပြီလ၁ရက်နေ့က2021မတ်လ31ရက်နေ့အထိအကောင်အထည်ဖော်မဲ့ကျန်းမာရေးစီမံကိန်းဖြစ်ပါတယ်။နှစ်စဉ်လုပ်တဲ့စီမံကိန်းဖြစ်တာမို့ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုကို2021ရောက်မှခံစားရမှာမဟုတ်ပဲအစဉ်နဲ့ဖြစ်တဲ့နေရာတွေမှာစတင်ကျင့်သုံးနိုင်ဖို့အတွက်ကွင်းစင်းလေ့လာမှုတွေလုပ်နေပါတယ်။အနွမ်းပါဆုံးအုပ်စုအထိကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့ရည်ရွယ်တဲ့အမျိုးသားစီမံကိန်းဖြစ်ပါတယ်။
တန်းကြီးတိုးတက်တယ်မတိုးတက်ဘူးဆိုတာကိုသိကြရင်ပညာရေးနဲ့ကျန်းမာရေးကိုကြည့်ရမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်နိုင်ငံသားတွေကျန်းမာရေးပညာရေးမှာအားကောင်းရင်ဘယ်လိုအခက်အခဲမဆိုကြော်လွှားနိုင်မယ်လို့ဆိုပါတယ်တန်းကြီးရှင်ရေးအတွက်အကောင်းဆုံးအာမခံချက်ဖြစ်တဲ့ပညာရေးနဲ့ကျန်းမာရေးကိုမြှင့်တင်ဖို့ NLD အစိုးရသဏ္ဍိတ်ထံချထားပုံရပါတယ်ပညာရေးမှာလည်း2016က2021အထိဖြစ်တဲ့အမျိုးသားမဟာဗျူဟာငါနေစီမံကိန်းချထားပါလေဒီစီမံကိန်းကြောင့်ပညာရေးအသုံးစရိတ်လည်းတိုးပွားလာတာဖြစ်ပုံရပါတယ်ပျက်စီးရွေရင်းနေလို့ပြင်ဆင်ရမယ်ကျောင်းအဆောက်ဦး6000နီးပါးရှိတယ်လို့ပညာရေးဝန်ကြီးကဆိုပါတယ်ဒီအဆောက်ဦးတွေဟာအန္တရာယ်ဖြစ်နိုင်တဲ့အခြေအနေရှိနေလို့ဒီနေ့တည်းပြင်ဆင်ဖို့လိုအပ်ပါတယ်အမျိုးသားမဟာဗျူဟာစီမံကိန်းဟာပညာရေးစနစ်တစ်ခုလုံးကိုပြုပြင်ပြောင်းလဲပြီးပညာသင်ကြားမှုနဲ့သင်ယူမှုကိုတိုးတက်စေလိမ့်မယ်လို့ဆိုပါတယ်ကျမရင်းနဲ့ပညာရေးကိုစတင်ဦးစားပေးတာဟာဒီနှစ်ဘတ်ဂျက်ရဲ့ထူးခြားချက်ဖြစ်ပါတယ်။ဒါပေမဲ့ဒီစီမံကိန်းတွေဟာရေရှည်အကောင့်ထဲပေါ်ရမှာဖြစ်လို့ NLD အစိုးရဆက်လက်တည်ရှိဖို့ကလည်းအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ကုကောင်ကင်းရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်းအချိအဲ့ဒီစီစဉ်မတင်ဆက်ခင်မှာကျွန်တော်တို့လာမယ့်ညမှာဆွေးနွေးကြမယ့် VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာကိုနားဆင်ကြည့်အောင်ပါ
သောရရှင်များရှင်ပရိုဆက်ကြည့်ဦးဆောင်တဲ့ LED အစိုးရတက်လာပြီးတဲ့နောက်နိုင်ငံကရဲ့ဒီမပြေပေါ့ရေးယူပိတ်ဆို့မှုတွေအားလုံးရော့ကျသွားတယ်ဆိုပေမဲ့မြမညီငယ်ကြီးရခိုင်ရေးဆရာတွေနဲ့ပတ်သက်လို့တော့ဖီးယားတွေရင်ဆိုင်နေရဆဲပါဒေါ်ဆက်စုကြည်ဟာဆိုရင်လည်းပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခီးစဉ်နောက်မကြာခင်ဆိုရင်တရုတ်ခီးစဉ်စသဖြင့်နိုင်ငံကဆက်ဆံရေးတွေမှာမြမအစိုးရကိုစားအထူးကဆောင်ရွက်နေသူဖြစ်ပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆက်ရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးဖို့ကြားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမည်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးဖို့ကြားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက babies@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့0932323554ဖြစ်ပါတယ်ပါဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်နာမည်စနေညတိုင်းလေလံစီစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာအခုတော့တိုင်းရင်သတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီတိုင်းချေဆိုင် PNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNL နဲ့အစိုးရတပ်မတော်ကြားမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတဦးသေဆုံးပြီးသုံးဦးဒဏ်ရာရရှိခဲ့တဲ့ဆိုတဲ့တဲ့ရှမ်းပြည်နယ်ဖလန်းမြို့နယ်ကဈေးရွာတစ်ခုမှာနေအိမ်တစ်လုံးမိလောင်မှုကြောင့်17နှစ်အောက်ကလေးငယ်3ယောက်နဲ့မိခင်တစ်ယောက်သေဆုံးသွားတဲ့တဲ့နေရပြန်ပို့ခံနေရတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်စေတောင်ကြီးရွာကစစ်ဘေးရှောင်ဒုက္ခသည်မိသားစု40ကျော်ဟာဆောင်းဝင်းနေရအခက်အခဲနဲ့ကြုံတွေ့နေကြရတဲ့ဆိုတဲ့သတင်းတွေကိုကြားဆိုင်ရမှာပါရှင်
။ဒီမှာကနန်းဟွန်ပါသတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတဦးတည်ဆုံးပြီး3ဦးဒဏ်ရာရရှိခဲ့ပါတယ်။မေလ၂ရက်နေ့ကမွန်းတဲ့ချိန်ကနေမွန်းလယ်ပိုင်းအထိနမ်ခမ်းမြို့အရှိတောင်ဖက်နမိုင်ခန့်အကွာမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲပြင်းထန်တဲ့အတွက်အစိုးရတပ်မတော်ဖက်ကတိုက်ပွဲဝင်ရဟတ်ရင်20နဲ့ကူပစ်ခဲ့တယ်လို့ TNLA ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။နှစ်ဖက်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ကောင်းခွရွာနဲ့နမ်ဟောင်ရွာအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲတဲ့အတွက်အသက်80ကျော်ဒေါ်ရလိုင်းခွန်ရအမ်းဒီဆုံးပြီးကျေးလက်ရွာသူအမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နမ်ခမ်းမြို့ပြည်သူ့စည်းရုံးတာဝန်ကြီးဝန်ထမ်းတဦးကပြောပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်ကျေးရွာတစ်ခုမှာနေတလုံးမီးလောင်မှုကြောင့်17နှစ်အောက်ကလေးငယ်3ဦးနဲ့အတူမိခင်တဦးတေဆုံးသွားပါတယ်ပြီးခဲ့တဲ့ဒီနေ့တွင်ည17နာရီမှာဖလန်းမြို့နယ်စိတ်ငားမိုင်လောက်ဝေးတဲ့ဆွန်မွမ်းဆိုတဲ့ကျေးရွာမှာနေအိမ်မီးလောင်မှုဖြစ်ပွားခဲ့တာပါအိမ်အောက်ကမိဖို့ကနေတဆင်စတင်လောင်ကျွမ်းခဲ့တာဖြစ်ပြီးမိခင်ဖြစ်သူကမိခိုးမှုနေတဲ့ကလေး၃ယောက်ကိုကယ်ဖို့ကြိုးစားရင်းအားလုံးတည်ဆုံရတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောဆိုပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကွန်ပျူတာပထမနှစ်ကျောင်းသားကိုပစ်တက်ခဲ့တယ်လို့စွပ်စွဲခံရတဲ့တပ်မတော်သားကိုစစ်ဆေးအရေးယူပစ်တံပေးမှုမှာတရားမျှတမှုမရှိဘူးလို့ကျောင်းသားဖတ်ခင်ကပြောပါတယ်ပြီးခဲ့တဲ့စနေနေ့ကကွန်ပျူတာကျောင်းသားမောင်ကွန်ဆိုင်အောင်ကိုအောက်မေးတဲ့ဆုတောင်းပွဲအခမ်းအနားမှာပြောကြားခဲ့တာပါပြီးခဲ့တဲ့နှစ်ဇွန်လ20ရက်နေ့ကကွန်ပျူတာပထမနှစ်ကျောင်းသားမောင်ကွန်ဆိုင်အောင်ပစ်တက်ခံရမှုကြောင့်ပစ်တက်သူလို့စွပ်စွဲခံရတဲ့မြမတပ်မတော်ထောက်ပို့တက်တားမောင်မောင်ကိုမြစ်ကြီးနားအခြေစိုက်မြောက်ပိုင်းစစ်ဌာနချုပ်မှပခစစ်ခုံရုံးကထောင်တန်းနှစ်ချမှတ်ခဲ့တာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးတပ်မတော်ဖက်ကတေဆုံးသူကွန်ဆိုင်အောင်နဲ့အဖွဲ့ဟာလုံခြုံရေးတပ်မတော်သားနှုတ်ကိုဝိုင်းပြီးထိုးကျိတ်တနက်လှုပ်ခဲ့တဲ့အတွက်မတော်တဆကြီးလွတ်သွားတာဖြစ်တယ်လို့တည်င်းထုတ်ပြန်ထားပါတယ်မောင်ကွန်ဆိုင်အောင်တည်ဆုံးမှုဖြစ်ရမှန်ပေါ်ပေါက်ရေးကော်မတီကပြည်သူလူထုနဲ့ဆက်ဆိုင်တဲ့မှုခင်းတွေကိုအရက်ဖက်တရားရုံးမှသာလွတ်လပ်စွာစစ်ဆေးတင်တယ်လို့ပြောပါတယ်
နေရပြန်ပို့ခံရတဲ့ရခိုင်ပြည်နယ်ပုံနာကျွမြို့နယ်ကြောက်စက်တောင်ကျေးရွာကစစ်ပေးဆောင်ဒုက္ခတွေမိသားစု40ကျော်ဟာစာဝင်နေရခက်ခဲနဲ့ကြုံတွေ့နေရပါတယ်။2016မတ်လတွင်ကရခိုင်တပ်မတော်အေနဲ့မြန်မာအစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာသားတွေဟာနေရာစွန့်ခွာပြီးကြောက်တော်မြို့နယ်ငစရိုင်းကျေးရွာမှာခိုလုံခဲကြတာဖြစ်ပါတယ်။ သူတို့ကိုကြောက်တော်မြို့နယ်အုပ်ချုပ်ရေးမှူးကနေရာမပြောင်းရင်အေးအေးယူမှာဖြစ်တယ်ဆိုတဲ့အတွက်အေဘီလာကစပြီးကိုယ့်အစီအစဉ်နဲ့ကိုနေရာပြန်ခဲကြရတာဖြစ်တယ်လို့စစ်ဘေးဒုက္ခတဲ့ဦးမောင်လာသိန်းကပြောပါတယ်။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာမီတာခ၃မြင့်ကောက်ခံမှုရှိလာတဲ့အတွက်မီးအားဖြန့်ဖြူးခွင့်ပေးထားတဲ့ကုမ္ပဏီကိုဒေသခံတွေကစီတန်းလက်လေစံတပ်ထုတ်ဖော်မှုတွေပြုလုပ်ခဲ့ပါတယ်။ဒေသခံတွေကကြော်ဟာမေလ၁ရက်နေ့မှာစံတပ်ပြခဲ့ကြတာပါ။မြဝတီမြို့လက်စစ်မီးအားရှိရေးအတွက်ထိုင်းနိုင်ငံလက်စစ်မီးအားကိုဝယ်ယူပြီးရခိုင်ကတာဝန်ယူဖြန့်ဖြူးပေးတဲ့ NGL ကုမ္ပဏီတို့ကမီတာခကိုတရူနှစ်ထိုင်းပန်ငွေ၄ပတ်ကနေ၆ပတ်အထိတွင်းမြင့်ကောက်ခံလို့ဒေသခံတွေကနေအခုလိုစာနာထုတ်ဖော်တာဖြစ်ပါတယ်။
စာနာထုတ်ဖော်တဲ့ဒေသခံတွေဟာဒေသအာဏာပိုင်ကုမ္ပဏီတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းသွားမှာဖြစ်ပြီးတစုံတရာပြန်လည်တုံ့ပြန်မှုမရှိရင်နောက်တစ်ကြိမ်ထပ်မံစာနာထုတ်ဖော်မှာဖြစ်တယ်လို့လဲစာနာပြဦးဆောင်သူတွေကပြောပါတယ်။အခုသတင်းလာတဲ့ဦးဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းမှာမူရစ်စေဝါ၃၀မှုရောင်းဝယ်မှုတွေဟာအလွန်ကြုံများပြားနေတဲ့အတွက် ကချင်ပါတိုင်ကြီးကောင်းဆောင်တွင်ကချင်လူထုတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစုပေါင်းပြီးတော့မူရစ်စေဝါကိုတိုက်ဖြတ်လာတာတင်းတဲ့ကြီးရှိနေပေမဲ့မူရစ်စေဝါပပျောက်ခြင်းမရှိပဲလူထုကိုအန္တရာယ်ပြုနေစေပဲဖြစ်ပါတယ်။ဒါကြောင့်အခုလိုဖြစ်နေပါတယ်လေဒီတန်းကိုတော့အမိကနေစုစည်းထားပြီးတော့ဆိုင်းငန်းကနေတင်ဆက်ပေးပါမယ်။ကချင်ပြည်နယ်အတွင်းမြို့တိုင်းရွာတိုင်းမှာမူရစ်စေဝါထူပေါ်များနေသည
ကျွန်တော်တို့အခြေပြုမှုရေးစေဝါတိုက်ဖြတ်ရေးအဖွဲ့မှအတွင်ရေးမှုဦးလွန်ခေါင်ကပြောပါတယ်မိသားစုတိုင်းအိမ်ထောင်တိုင်းခြေရွာတိုင်းရက်ကွက်တိုင်းမြို့နယ်တိုင်းမှာဒီမှုရေးစေဝါစီဝင်ကျန်းမှုဟာအင်တာမတ်ခြေပြတူပေါ်မှုနှုံးအင်တာမြန်နေတဲ့အတွက်ကြောင့်မလို့ဒီလူတိုင်းလူတိုင်းကြောင်ဟိုပါဝင်လှုပ်ဆောင်ခြင်းဖြစ်တယ်ဒါကအကုန်လုံးမပါဘဲနဲ့အကုန်လုံးမပါဝင်ဘဲနဲ့နေနေအန
ဒီစီမံချက်လုပ်ငန်းကြီးမှာတသက်သာပါဝင်နေကြခြင်းဖြစ်တယ်။မူရင်စေဝါကင်းစင်ဖို့ပင်ခင်းတွေကင်းစင်ဖို့အတွက်မြန်မာဆိုရကစက်ငါးနှစ်စီမံကိန်းကနေ2019ခုနှစ်ထိငါးနှစ်အတွက်ထပ်တိုးပြီးတိုက်ဖြတ်သွားဖို့ချမှတ်ထားပါတယ်။လက်တွဲမှာကတော့မူရင်စေဝါပေါ်များနေတာဟာနိုင်ငံတော်ဆိုရကိုယ်တိုင်လက်တွဲဖော်ဆောင်မှုအားနည်းနေတယ်လို့မြစ်ကြီးနာမျိုးကကချင်လူထုအခြေပြုမူရင်စေဝါတိုက်ဖြတ်
ิเนขันตาพิเศษกะที่ที่ก็ดอที่ในงานดอเย่มูโบสีชั่มทาเดใจแต่กองเชฟผมอันเนชกะแต่จู่ที่มุ่ยเสวะแต่พี่ยี่ลงงานจิมาที่ขันตาที่ခါတည်းအခက်ခဲပြီးဖြစ်စေတယ်လို့အဲ့လိုခံစားပါတယ
်ကချင်ပြည်နယ်တွင်မူရင်ဈေးဝါးတွေဘင်းကင်းတွေကင်းစင်ဖို့အောင်မြင်စွာတိုက်ဖြတ်နိုင်ဖို့အတွက်ကချင်လူထုစုပေါင်းဆွေးနွေးပြီးဧပြီလ25ရက်နေ့နေ့စဉ်နေ့တိုင်းကချင်လူထုမူရင်ဈေးဝါးတိုက်ဖြတ်ရေးနေ့အဖြစ်သတ်မှတ်ထားပြီးမူရင်ဈေးဝါးတိုက်ဖြတ်ရေးလုပ်ငန်းကိုလှုပ်ဆောင်လာခဲ့ပါတယ်2023ခုနှစ်ကနေ2016ခုနှစ်အထိကချင်ပြည်နယ်တွင်ဘင်းဆိုင်ဧက9000ကျော်ဖြတ်စည်းနိုင်ခဲ့ပြီးပင်ဖြူနယ်စစ်ကြွဆေးပြားကာလတံဖိုးကြက်သိန်းပေါင်း6000ကျော်ကိုဖျက်ဆီးနိုင်ခဲ့တယ်လို့မူရင်ဆေးဆွဲတူဦးရဲ့1000ကျော်ကိုလည်းဆေးဖျက်ပေးနိုင်ခဲ့တယ်လို့ကချင်လူထုမူရင်ဆေးဝါတိုက်ဖျက်ရေးအဖွဲ့ပက်ကြဆန်ကနေထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့မူလူထုအဆန့်ကျင်ကန့်ကွက်ထားတဲ့မော်လမြိုင်နဲ့ချောင်းစုံဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွေမြစ်ကူတံတားအမည်ကိုဗိုလ်ချုပ်အောင်ဆန်းတံတားဆိုပြီးတော့ NLD အစိုးရကနေတံတားဖွင့်ပွဲကိုလာမယ့်အပတ်ထဲမှာကျင်းပမှာဖြစ်ပါတယ်။မွန်ဒီသားခန့်တွေစက်ကျင်ကန့်ကွက်ထားတဲ့ကြားကအခုလိုတရားဝင်သတ်မှတ်ဖို့ပြင်ဆင်နေမှုဟာဘလို့ကြရဲရိုက်မှုတွေဖြစ်ပေါ်လာနိုင်မလဲဒီအကြောင်းကိုမိရင်စနိုင်းကစူးစီးထားပြီးတော့ရမ်ဟုံကနေတင်ဆက်ပေးထားပါတယ်
တရားဖွင့်ပွဲအခမ်းအနားကိုမေလ9ရက်နေ့မှာဖွင့်လှစ်ဖို့ပြင်ဆင်နေပါတယ်။တရားဖွင့်လှစ်မယ့်အစီအစဉ်ကိုမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါတယ
်9ရက်နေ့ဖွင့်မယ်။ဒီဘက်ကျွန်တော်တို့9ရက်နေ့မှာ ရားတရားတော်ကိုအားသာစိတ်တို့ကခေါ်လို့ရတယ်ခါတာပါလားကျေးဇူးပါတော်ပါတော်ပြီးပါကျွန်တော်တို့ကစကားပြလိုက်လို့ပဲဒါမပြလိုက်
တရားပေါ်ကိုဧပြီလ29ရက်နေ့ကရာယီဖြတ်တန်းခွင့်ပြုထားပေမဲ့မေလ9ရက်နေ့ကျရင်ရာယီပြန်ပိတ်မှာဖြစ်ပါတယ်9ရက်နေ့ဖွင့်ပွဲပြီးတော့တရားကို24နာရီပြန်လည်ဖြတ်တန်းသွားလာခွင့်ပေးမယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်ဒီတန်လွင်မြစ်ကူးတရားကိုဦးသိန်းစိန်အစိုးရလက်ထက်ကတန်လွင်တရားချောင်းဆုံအမည်နဲ့စီမံကိန်းစခဲ့ပေမဲ့စီမံကိန်းပြီးခါနီးလက်ရှိ NLD အစိုးရလက်ထက်မှာတော့တရားအမည်ကိုပို့ချုပ်အောင်စမ်းတရားအမည်အဖြစ်ပြည်သူ့လူတော်ကနေပြောင်းလဲအတည်ပြုခဲ့ပါတယ်။တန်လွင်တရားချောင်းဆုံဆိုင်ရာလူထုလှုပ်ရှားမှုကော်မတီကဦးဆောင်သူမင်းအောင်မွန်ကပို့ချုပ်အောင်စမ်းတရားဆိုတဲ့အမည်ကိုလက်မခံတဲ့အကြောင်းနိုင်ငံတော်ဓမ္မရထံတင်ပြသွားဖို့ရှိတယ်လို့ပြောပါတယ်
။ဒီကကျွန်တော်တို့ကဘာလို့လဲ။ကျွန်တော်တို့ကဘုံမချဘူးကောက်ွက်တာဆိုတော့ဆက်စပ်နေကြအောင်ဆိုတော့ဒါကြတော့ဒီလိုစံတော်စံတော်မကြိုက်ဘူးဆိုတော့ဒီလိုဆိုရှင်အဲ့ဒီပုံကိုကျွန်တော်ကရုပ်သာရှိတာကိုပြောပါမယ်ဆိုတော့ဒီကအဆင်ပြေချင်တယ်ကျွန်တော်ကဒီလောက်ကနေလည်းမှတ်ပါတော့ဒါကကျွန်တော်ကတော်တော်များကြီးလို့ကျွန်တော်ကြောက်တော့အဲ့ဒါကိုချက်တာပါ
အဲ့ဒီတန်လွင်မြစ်ဖြတ်ကူးတဲ့မော်လမြိုင်ဘလူးကျွန်းတရားကိုပို့ချုပ်အောင်စမ်းတရားဘလူးကျွန်းအမီနဲ့ဒေါအောင်စန်းစုကြည်အစိုးရကဧပြီလ26ရက်နေ့ညနေပိုင်းမှာဆိုင်းပုတ်တင်ခဲ့ပါတယ်။အဲ့ဒီကိစ္စကန့်ကွက်ကြောင်းလူထုတတိန်းကျော်လက်မှတ်ရေးထိုးပြီးနိုင်ငံတော်ဓမ္မဒနဲ့တိုင်းရင်းသားရေးရာဝန်ကြီးထံမေလ2ရက်နေ့ကတောင်းဆိုတင်ပြထားပါတယ်။အရှိပေ 9,100 ကျော်ရှိတဲ့အဲ့ဒီတရားကိုကျငွေ 36,000 နီးပါးနဲ့ဦးသိန်းစိန်အစိုးရခေတ်ကစတင်တည်ဆောက်လာခဲ့တာပါဒေတာခန့်လူထုအတွက်အကျိုးများပေမဲ့တရားအမည်ကိုတော့လူထုကလက်မခံပါဘူ
းအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရှမ်းပြည်မြောက်ပိုင်းနှံခမ်းမြို့နယ်အတွင်းမှာတအံပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတဦးတေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ဖလန်းမြို့နယ်အတွင်းကျေးရွာတစ်ခုမှာနေအိမ်တစ်လုံးမိလောင်မှုကြောင့်၁၇နှစ်အရွယ်ကလေးငယ်၃ယောက်နဲ့မိခင်တစ်ယောက်တေဆုံးသွားပါတယ်။နေရပြန်ပို့ခံရတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်စဲတောင်ကျေးရွာကစစ်ဘေးရှောင်ဒုက္ခတဲ့မိသားစု40ကျော်ဟာစားဝတ်နေရေးအခက်အခဲနဲ့ကြုံတွေ့နေရပါတယ်
။တရက်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ပြည်နိုင်ဝိုင်းတော်သားတွေတင်ဆက်တဲ့တန်ရင်သတင်းလွှာပဲဖြစ်ပါတယ်ခင်ဗျာ။ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOE ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့VOA email is burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြည့်ဖြစ်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာဖြစ်ပါတယ
်နိုင်ငံလှုပ်ရှားမှုတွေမှာပါဝင်နေတဲ့ခရီးရန်ဖျားကြောင်တွေပေါ့ကွန်ကင်လကွေမပေးပဲဆွေရကတားမြစ်ထားတာကိုတမနာတော်နဲ့ထွန်းကရှော့ပေးဖို့စီစဉ်နေပါတယ်။ကွန်ကောက်ကမှုပြုရင်ပြောင်းလဲမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ထုတ်ပြန်မဲ့တမနာအမိန်ကိုတော့ဒီကနေ့လက်မှတ်ရေးထိုးအတည်ပြုသွားမှာပါ။အမေရိကန်ပြည်သူ့မှာအိုဘားမားကဲလိုလူစီများတဲ့ဖုန်းနှုတ်ချုပ်သားတဲ့ကျန်းမာရေးဆက်ရှိမှုအစီအစဉ်ကိုပဲဖြစ်ပြီးစားထုတ်မဲ့ဥပဒေကြမ်းတစ်ရပ်ကိုဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။မလာတယ်မှာတော့ကအလားတူမဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပေမဲ့ဒီအချိန်မှာတော့အထက်နဲ့အောက်လွှတ်တော်ညက်စုံမှာလူများစုဖြစ်ထိန်းချုပ်ထားတဲ့ Republican ကိုယ်စားလှယ်တွေကလိုအပ်တဲ့ထောက်ခံမှုအလုံးလိုက်ရလိမ့်မယ်လို့လည်းယုံကြည်ထားတဲ့အကြောင်းအောက်လွှတ်တော်လူများစုခေါင်းဆောင်ကပြောဆိုထားပါတယ်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့စစ်ရှေ့တိုက်ခိုက်နိုင်စွမ်းကိုမဆန်းသတ်ဖို့တရုတ်စိုးရွားပိုင်းမီဒီယာတွေရဲ့ပြောဆိုချက်တွေကိုရည်ညွှန်းပြီးရှက်ရှက်ပါပါမြောက်ကိုရီးယားကတရုတ်နိုင်ငံကိုတိုက်ရိုက်ဝေဖန်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဆွန့်လွှတ်ဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုတွေဟာဘောင်ကျော်တဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားရဲ့အခွင့်အရေးကိုချိုးဖောက်အောင်ရောက်တဲ့အကြောင်းကိုရီးယားပေါ်သတင်းစင် KCN ရဲ့သဘောထားထင်မြင်ချက်စောင့်ပါမှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံရဲ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဖာတီကန်ရဲ့တမန်ဆက်ဆန်နေအပြည့်ဝထားရှိဖို့သဘောတူလိုက်ပါတယ်မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ပုပ်ရဲမင်းကြီးဖရန်စစ်တို့ဖာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတိုးမြင့်မယ့်အစီအစဉ်ကိုကြီးညာလိုက်တာပါအစီအစဉ်ကရန်ကုန်မြို့မှာဖာတီကန်ကျောင်းတော်ရဲ့တန်ရုံဖွင့်လှစ်သွားမှာပ
ါကျေးဇူးပါခင်ဗျာသတင်းကြီးညွတ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ် ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:09ထိလိုင်းလိုမီတာ24 25 32 58တို့ကနေတင်ဆက်ခဲ့တာပါ သတင်းစီနေအားလုံးဘေးပြဝေးကွာပြီးစိုးရိမ်မှုကင်းရတဲ့ညတညဖြစ်ကြပါစေ ဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးပါ ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.